Welcome to the Voice of America in Burmese.
မင်္ဂလာနေ့တည်းရဲ့အစမှာသောရရှင်နေပြောရှင်နေရပါပြီခင်ဗျာ။ VOA မေးခန်းတန်းရဲ့2019ခုနှစ်နိုဝင်ဘာလ10ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ30.40 48တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝယူတင်ဆက်မှာပါ
မင်္ဂလာပါရှင်ကျမအခင်မျိုးတက်ပါဒီမနေ့ခင်းတဲ့နေ့ကိုကိုချော်ချော်သိမ့်တဲ့အတူကြီးညာပေးပါပါတမရဒေါ်နယ်ထရန့်ပေါ်မှာတရားဆက်ဆိုနိုင်ရေးစုံစမ်းမှုတွေအတွက်မေးမြန်းခြင်းသူစီရင်ကို Republican တွေကပေးပို့လိုက်ပြီးဒီထဲမှာအတွင်းသတင်းပေးတဲ့ဒုတမရဟောင်း Joe Biden ရဲ့အသားဖြစ်သူတို့လည်းပါဝင်ပါတယ် American နဲ့တရုတ်တို့ကြားကုန်သွယ်ရေးဆွေးနွေးမှုတွေဟာတိတ်ကိုကောင်းမွန်နေတယ်လို့ American တမရကစနေနေ့မှာပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညာဝင်းအောင်
ဟုတ်ကဲ့ပါခင်ဗျာအဲ့လိုနိုင်ငံတကာသတင်းတွေအပြင်စစ်ပွဲတွေဖြစ်နေတဲ့ဆီးရီးယားနိုင်ငံမှာကလေးငယ်တွေအတွက်ကုလသမဂ္ဂရန်ပုံငွေမလုံလောက်မှုကြောင့်လူသားချင်းစာနာမှုအကူအညီအဖြတ်တောက်ခံရတော့မယ်ဆိုတဲ့အကြောင်းနဲ့အတူထိုင်းနိုင်ငံနဲ့တရားမဝင်ဝင်ရောက်လာတဲ့အဖမ်းခံရတဲ့မြန်မာနိုင်ငံသားတွေကိုထိုင်းအာဏာပိုင်တွေပြည်နှင်တန်းပေးလိုက်ပါတယ
်ဒါမှရောက်ကြလေးက65ယောက်မိန်းကလေးက3ယောက်နှစ်ယောက်ကလေးက2ယောက်ပါတယ်
သတင်းတွေအပြီးမှာနားဆင်ရဖို့ရှိပါတယ်ဒီအကြောင်းနဲ့အတူအပတ်စဉ်ကဏ္ဍတွေအဖြစ်ဒုအတန်အစီအစဉ်နဲ့အတူစနေညဗီယိုရဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်စတာတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်အခုရင်ဆုံးတော့တနင်္ဂနွေနေ့မနက်ခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုကျော်ကျော်သိန်းတို့ပြောပြပေးပါအောင်ဗျာ
ဒီမိုကရက်တစ်ကြီးစိုးထားတဲ့အောက်လွှတ်တော်မှာသမ္မတဒေါ်နယ်ထရန့်ပေါ်မှာတရားစွဲဆိုနိုင်ရေးစုံစမ်းစစ်ဆေးမှုတွေအတွက်တက်တေဖြစ်တဲ့မင်းမြန်လိုတဲ့ပုဂ္ဂိုလ်စီရင်ကိုအောက်လွှတ်တော် Republican အမတ်တွေကတင်သွင်းလိုက်ပါတယ်။ဒီအမည်စီရင်ထဲမှာဒုသမ္မတဟောင်း Joe Biden ရဲ့တားဖြစ်သူအပြင်အခုလိုစုံစမ်းမှုပေါ်လာအောင်ဖွင့်ချခဲ့တဲ့အတွင်းလူလည်းပါဝင်ပါတယ်။အောက်လွှတ်တော်စုံစမ်းရေးကော်မတီဥက္ကဋ္ဌ Adam Schiff စီကိုအောက်လွှတ်တော်စုံစမ်းရေးကော်မတီက Republican တဦးဖြစ်တဲ့Devin Nunes ကစနေနေ့မှာဒီဆင်းကိုပေးပို့လိုက်တာပါအခုလေးပေးပို့တဲ့ဆင်းတဲ့ကတက်တဲ့အားလုံးကိုတော့ဥက္ကဋ္ဌ Adam Schiff ကခွင့်ပြုနိုင်ပွဲရမရှိပါဘူးလက်ရှိစုံစမ်းစစ်ဆေးမှုမှာတကပိတ်ကျန်းသာပွဲတွေတရင်ပေါက်ပေါင်းများစွာလှုပ်ဆောင်ခဲ့တာဖြစ်ပြီးရှေ့တရင်ပတ်ထဲမှာတော့စတင်ပြီးလူလူရှေ့မောက်ကျန်းသာမှုစတင်တော့မှာပါရှေ့တရင်ပတ်ထဲမှာကျန်းသာမှုကိုနှစ်ခုလုံးမှာဖြစ်ပြီးနိုင်ငံခြားရေးဌာနကတက်တဲ့3ယောက်လာရောက်ထွက်ဆိုဖို့စီစဉ်ထားကြောင်းဥက္ကဋ္ဌ Adam Schiff ကပြောပါတယ်ယူကရိန်းဆိုင်ရာအမေရိကန်သမ္မတကြီး Bill Taylor နဲ့နိုင်ငံခြားရေးဌာနအရာရှိတူဖြစ်တဲ့ George Kent တို့ဗုဒ္ဓဖူးနေမှာထွက်ဆိုဖို့စီစဉ်ထားတယ်လို့ယူကရိန်းဆိုင်ရာအမေရိကန်သမ္မတဟောင်း Marie Yona Yovanovich ကတော့တောက်ကြနေမှာလာရောက်ထွက်ဆိုမှာဖြစ်ပါတယ် Republican တင်းတင်းနဲ့တက်တည်မင်းမြန်ချင်သူတွေဆင်းမှာဒုသမ္မတဟောင်း Joe Biden ရဲ့တားဖြစ်သူ Hunter Biden နဲ့အတွင်းသတင်းပေးဖောက်ချသူအပြင်နောက်ထပ်6ဦးလည်းပါဝင်ပါတယ်
ယူကရိန်းသမ္မတဗလိုဒီမီယာဇယ်လင်စကီနဲ့သူတယ်လီဖုန်းဆက်စကားပြောထားတဲ့နောက်ထပ်မှတ်တမ်းတစ်ခုကိုထုတ်ပြန်အောင်မယ်လို့သမ္မတဒေါ်နယ်ထရမ့်ကစနေနေ့ကပြောပါတယ်။ဇူလိုင်လကသမ္မတထရမ့်နဲ့သမ္မတဇယ်လင်စကီတို့တယ်လီဖုန်းဆက်စကားပြောတော့ကနိုင်ငံရေးအရသူ့အတွက်တစ်ခုလုပ်ပေးဖို့သမ္မတထရမ့်ကတွန်းပြောခဲ့တာထွက်လာတာကြောင့်သူ့ကိုတရားစွဲဖို့အခုစုံစမ်းစစ်ဆေးမှုစဖြစ်လာတာပါ။အခုပြောတဲ့နောက်တစ်ခုဆိုတာကတော့ဧပြီလမှာသမ္မတဇယ်လင်စကီသမ္မတအဖြစ်ရွေးကောက်ခံရပြီးတိတ်မကြခင်မှာပဲပြောခဲ့ကြတာဖြစ်ပြီးဒီပြောဆိုချက်အသေးစိတ်ကိုလူသိရှင်ကြားထုတ်ပြန်ပေးဖို့သူ့အတွက်ပြဿနာမရှိဘူးလို့သမ္မတထရမ့်ကပြောပါတယ်။အဲ့ဒီပြောဆိုချက်အသေးစိတ်ကိုအင်္ဂါနေ့မှာထုတ်ပြန်မယ်လို့သမ္မတကဆိုပါတယ်။တိတ်အရေးကြီးတဲ့နောက်ထပ်မှတ်တမ်းတစ်ခုထုတ်ပေးဖို့ရှိပါတယ်။သူတို့ကတောင်းထားပြီးကြည်ကြည်နက်နက်ပဲကျွန်တော်ပေးမှာပါလို့ Air Force 1လေယာဉ်ကြီးပေါ်မတက်ခင်သမ္မတထရမ့်ကသတင်းတောက်တွေကိုပြောသွားပါတယ်။
ဂျာမနီနိုင်ငံဘာလင်မြို့တော်ကိုနှစ်ပိုင်းခွဲဖို့အတွက်ဆေးခေတုံးကတိဆောက်ခဲ့တဲ့ဒတိုင်းကြီးကို1989ခုနှစ်နိုဝင်ဘာ9ရက်နေ့မှာဖြိုချနိုင်ခဲ့တဲ့နှစ်30မြောက်နှစ်ပတ်လည်အခမ်းအနားတွေကိုစနေနေ့မှာဂျာမနီဝန်ကြီးချုပ်အန်ဂလာမာကာဦးဆောင်ပြီးကျင်းပခဲ့ပါတယ်။ကွန်မြူနစ်အရှေ့ဂျာမနီမှာကြီးပြင်းခဲ့တဲ့ဝန်ကြီးချုပ်မာကာကမင်ကွန်းပြောကြားရမှာတော့ဘာလင်တတိုင်းကြီးဟာကွဲပြောက်သွားပြီဖြစ်ပြီးလက်တွေမှာဘလောက်ပဲမြင်မချေပြောပြီးမဖြိုဖျက်နိုင်ဘူးလို့ပြောတဲ့ဒတိုင်းဖြစ်စေလူတွေကိုခွဲခြားပြီးလွတ်လပ်မှုကိုကန့်သတ်လို့တော့မရနိုင်ဘူးလို့ပြောခဲ့တာပါ။နိုဝင်ဘာ9ရက်နေ့ဟာနာဇီရဲ့ဂျူးတွေကိုဂျာမနီနိုင်ငံတလော1938ကတိုက်ခိုက်ခဲ့တဲ့နှစ်ပတ်လည်နေ့လည်းဖြစ်ပါတယ်။အဲဒီနေ့ဟာသမိုင်းမှာကြောက်လန့်တောင်းလို့ရှာဖြစ်တွေပြောစရာအချိန်တွေနဲ့ကြုံရတယ်လို့အမုန်းတရားတွေလူမျိုးဘာသာခွဲခြားမှုတွေရင်ဆိုင်ခဲ့ရတယ်ဆိုတာကိုအသိရှိစေကြောင်းလည်းဒါဟာလူကုန်တိုက်ခိုက်တဲ့တရားဥပဒေစိုးမိုးရေးနဲ့လွတ်လပ်မှုနဲ့ဒီမိုကရေစီရေးတွေအတွက်စွမ်းအားရှိသမျှလှုပ်ဆောင်ချဖို့တွန်းအားပေးနေတယ်လို့လည်းတချိန်ကဘာလင်တတိုင်းတရှိခဲ့ရနေရာကပြန်လည်တွေးစီရေးဗိမာန်မှာဝန်ကြီးချုပ်မော်ကောကမင်ကွန်းပြောပါတယ်။ဒီနှစ်ပတ်လည်အခမ်းအနားကိုပိုလန်၊ဟန်ဂေရီ၊ စလိုဗက်ကီးယားနဲ့ချက်သမရနိုင်ငံတွေကခေါင်းဆောင်တွေနဲ့တက်ရောက်ကြပါတယ်
။အိန္ဒိယနိုင်ငံကစစ်လူနည်းစုရာဝတ်များစွာဟာပါကစ္စတန်ဘက်မှရှိတဲ့သူတို့ရဲ့ဘာသာရေးအထွတ်အမြတ်ဘုရားကျောင်းတစ်ခုမှသွားရောက်ဝပြုဖို့အတွက်နှစ်ပေါင်း82နှစ်အပြင်ပထမဆုံးအကြိမ်ဖြစ်ပြည်ဝင်ဝင်ဗီဇာမလိုဘဲနေဆက်ကိုဖြတ်ပြီးပါကစ္စတန်နိုင်ငံထဲကိုသွားခွင့်ရခဲ့ကြပါတယ်။နဇက်ကိကိုပါကစ္စတန်ဝန်ကြီးချုပ်အီမရန်ခန်းကစနေနေ့မှာဖွင့်ပေးခဲ့ပြီးစစ်ဘာသာရေးခီးသောပထမအစုကိုကြိုးစုံနှုတ်ခွန်းဆက်ပါတယ်။ပါဆိုင်မှုညင်းပွားနေတဲ့ကက်ရှမီးယားဒေသနဲ့ပတ်သက်ပြီးအိန္ဒိယရဲ့မကြာသေးခင်ကလှုပ်ဆောင်ချက်ကြောင့်တနိုင်ငံအကြားဆက်ဆံရေးယိုယွင်းကြာဆင်းနေချိန်မှာပဲရှားရှားပါးပါးပူးပေါင်းဆောင်ရွက်မှုတစ်ခုကနေအခုလိုစစ်တွေတွားခွင့်ရတာပါ။အခုလိုနဇက်ဖွင့်ပေးတဲ့အတွက်အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကပါကစ္စတန်ဝန်ကြီးချုပ်အီမရန်ခန်းကိုကျေးဇူးတင်စကားပြောပါတယ်။အိန္ဒိယနိုင်ငံကအကြီးအကဲနိုင်ငံရေးသမားတွေနဲ့တာဝန်ရှိသူတွေအပါအဝင်ဘာသာရေးခီးသောတွေဟာအသစ်လောက်ထားတဲ့ 4.1 ကီလိုမီတာအရှိနေဆက်ဖြတ်လန်းကနေဘုရားကျောင်းကိုသွားခဲ့ကြပါတယ်။အခုသွားကြတဲ့ခါတပူဘုရားကျောင်းဟာစစ်တွေကိုးကွယ်တဲ့ဘာသာရေးမှာဒုတိယအထွတ်အမြတ်အထားဆုံးဘုရားကျောင်းဖြစ်ပါတယ်။ဒီဘုရားကျောင်းမှာစစ်ကွာရကိုထူထောင်ခဲ့သူဂုရုနာနက်ဒေဗ်နောက်ဆုံးခေါင်းချသွားတာဖြစ်ပါတယ်။
ဒီအမေရိကန်တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ဒိုမီတာ32 kHz 9335လိုက်ဒိုမီတာ40 kHz 9839လိုက်ဒိုမီတာ48 kHz 6153နဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA အမေရိကန်တံကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။အမေရိကန်နဲ့တရုတ်တို့ကြားကုန်သွယ်ရေးဆွေးနွေးမှုတွေဟာတိတ်ကိုကောင်းမွန်နေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကစနေနေ့မှာပြောကြားလိုက်ပါတယ်။ဒါပေမဲ့အမေရိကန်နိုင်ငံအတွက်မှန်ကန်တဲ့သဘောတူညီချက်မျိုးရမှာဒါအလုပ်ဖြစ်မယ်လို့လည်းပြောပါတယ်။ဆွေးနွေးမှုတွေဟာသူဖြစ်စေချင်တာထက်နှေးကွေးနေကြောင်းနဲ့တရုတ်ဘက်ကသဘောတူညီချက်အတွက်သူပေးနိုင်တာထက်ပိုးပြီးတော့လိုချင်နေတာတွေ့ရတယ်လို့သမ္မတထရမ့်ကအလဘဘာမပီနဲ့တက်စကာလူဆာကိုမထွက်ခွာခင်အန်ဒရူးလစ်ကအခြေစိုက်စခန်းမှာသတင်းတောက်တွေကိုပြောခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံဟာ58နှစ်အတွင်းစီးပွားရေးအဆိုးဝါးဆုံးအခြေအနေနဲ့ကြုံနေရပြီးသဘောတူညီမှုရအောင်လှုပ်ချင်နေတယ်လို့လည်းသမရကပြောပါတယ်။တရုတ်ပေါ်မှာချမှတ်ထားတဲ့အခွန်အခကိုအမေရိကန်ဘက်ကရှော့ပေးခြင်းနေကြောင်းသတင်းတွေထွက်နေတာဟာမှားယွင်းကြောင်းနဲ့ဒါကအမေရိကန်ပြည်ထောင်စုအတွက်ဒေါ်လာဘီလီယံပေါင်းများစွာတန်ကြီးရှိနေတယ်လို့လည်းပြောပါတယ်။ Jet Blue League ကတော့တရုတ်နဲ့အမေရိကန်တို့ကြားကုန်သွယ်စစ်ပွဲကြောင့်နှစ်နာမှုရှိနေကြတာပြီးအဆုံးသတ်စေဖို့အတွက်ချမှတ်ထားတဲ့အခွန်တိုးမြှင့်မှုတွေပြန်ပြီးရှော့ချဖို့သဘောတူညီမှုရပြီလို့နှစ်ဖက်စလုံးကအရာရှိတွေကပြောကြားခဲ့တာပါ။ဒါပေမဲ့ Trump အစိုးရအဖွဲ့ရင်းကတချို့ကတော့ဒါကိုလက်မခံနိုင်ပဲဖြစ်နေပါတယ်။တောက်ကြံလေးကတော့သမ္မတ Trump ကိုယ်တိုင်ကအခွန်တွေပြန်လျှော့ပေးဖို့သူသဘောမတူခဲ့တယ်လို့ဘာအတွက်မှသဘောတူထားတာမျိုးလည်းမရှိသေးဘူးလို့သတင်းတောက်တွေကိုပြောခဲ့ပါတယ်
။ဟောင်ကောင်မှာဆန္ဒပြသူတွေခေါ်အားဖြင့်အာဇာနည်လို့ဆိုသူတွေကိုအမှတ်တရဂုဏ်ပြုပွဲတစ်ခုစနေနေ့ညကထာမာပန်းချံမှာလုပ်ကြတာမှာထောင်ပေါင်းများစွာသောဆဲလ်ဖုန်းတွေကနေမီးတွေဖြန့်ပြီးလင်းနေအောင်လုပ်ခဲ့ကြပါတယ်။ပြီးခဲ့တဲ့သတင်းပတ်ဆန္ဒပြပွဲတစ်ခုအတွင်းအသက်22နှစ်အရွယ်တက္ကသိုလ်ကျောင်းသားCharles Lukeအထက်မြင့်အဆောက်အဦတစ်ခုရဲ့အမြင့်ကနေပြုတ်ကြပြီးဆေးရုံမှာကွယ်လွန်သွားပြီးတဲ့နောက်အခုလိုအမှတ်ရပွဲလုပ်ကြတာပါဒီစူဝေးဘွဲကိုလှုပ်ဖို့ဆန္ဒပြသူတွေဟာရဲတပ်ဖွဲ့စီကနေဆက်ရှားပါပါခွင့်ပြုချက်ရခဲ့ပါတယ်ခမန်းကြီးတက်ရောက်သူ 9,500 လောက်ရှိတဲ့အထက်မှာထင်ရှားတဲ့တက်ကြွလှုပ်ရှားသူဂျော့ရှော့ဝမ်လည်းတူအပါဝင်ဖြစ်ပြီးတချို့ကတချင်းတွေစုံကြီးကြတယ်လို့ပန်းတွေကိုလည်းယူလာကြပါတယ်ထောင်စဲလုတ်တည်ဆိုးမှုကြောင့်ရဲတပ်ဖွဲ့ပေါ်ပိုးပြီးတော့အမျက်ထွက်လာကြဖို့ရှိပါတယ်ဟောင်ကောင်ကျွန်းဟာဗြိတိသျှကိုလိုနီလက်အောက်ကနေတရုတ်နိုင်ငံကိုလွှဲပြောင်းခဲ့ခြင်းကလေးကဆိုရင်အစိုးရစိုးနိုင်ငံရေးအကြက်တင်းနဲ့ရင်ဆိုင်နေရတာနဲ့အမျှရဲတပ်ဖွဲ့ဟာအင်အားအလွန်ကျွံသုံးနေနေတဲ့ဆိုတဲ့စွဲချက်တွေနဲ့ရင်ဆိုင်နေရပါတယ
်။ပြည်ပကိုကိုယ်သဘောနဲ့ကိုထွက်ခွာတင်းရှောင်းနေတဲ့ကမ္ဘောဒီးယားတိုက်ခန်းခေါင်းဆောင်ဆမ်ရမ်စီဟာကမ္ဘောဒီးယားနိုင်ငံရဲ့66ကျင်းမြောက်လွတ်လပ်ရေးနေ့ဖြစ်တဲ့မနေ့ကစနေနေ့မှာတိုင်းပြည်ကိုပြန်လာမယ်လို့ကြေပြေးထားတာကြောင့်နိုင်ငံတွင်းမှာတင်းမာမှုတွေတိုးနေရကနေစနေနေ့ကတော့သူဟာမလေးရှားနိုင်ငံကိုရောက်သွားပါပြီ။အတိုက်ခံကမ္ဘောဒီးယားအမျိုးသားကယ်တင်ပါတီCNRP ရဲ့ယာယီဥက္ကဋ္ဌဖြစ်တဲ့ဆမ်ရမ်စီကနိုင်ငံတွင်းဒီမိုကရေစီပြန်ပြီးရအောင်လုပ်ပေးဖို့ပြန်မာဖြစ်ကြောင်းပြောပြီးထိုင်းနိုင်ငံမှာရောက်နေတဲ့ကမ္ဘောဒီးယားရွှေ့ပြောင်းလုပ်သားတွေကိုထိုင်းကနေနေဆက်ကြောဖြတ်ပြီးစနေနေ့မှာကမ္ဘောဒီးယားမှာလာရောက်စုဝေးဖို့ပန်ကြားခဲ့တာဖြစ်ပါတယ်။ထိုင်းဆိုအကတော့အမျိုးသားလုံခြုံရေးဆိုင်ရာစိုးရိမ်ရတဲ့အတွက်ဆမ်ရမ်စီကိုထိုင်းနိုင်ငံနဲ့ပေးဝံမှာမဟုတ်ကြောင်းအရေးအခြေပြခဲ့ပါတယ်။ဆမ်ရမ်စီဟာစနေနေ့ကမ္ဘောဒီးယားကိုပြန်မယ်ဆိုတော့ချိန်ညာချက်ထွက်လာပြီးချင်းမှာပဲနိုင်ငံတွင်းမှာတော့တင်းမာမှုတွေတိုးလာခဲ့တာပါလက်ရှိအစိုးရကအတိုက်ခံထောက်ခံသူအများပြားကိုဖမ်းဆီးတာဖြစ်စေ CNRP ပါတီကိုလူသိရှင်ကြားရှုံချဖို့ဖြစ်စေလောက်ခံလာခဲ့တာဖြစ်ပါတယ်စနေနေ့တနေ့လုံးလုံခြုံရေးတွေတင်းကျပ်ချထားတယ်လို့ထိုင်းကမ္ဘောဒီးယားနှစ်နိုင်ငံချင်းကနေဆက်ကြိမ်မှာလဲ ရန်နဲ့ချီတဲ့လုံကြုံရေးတွေကိုချထားခဲ့ပါတယ်။ဖနုံပင်လေးစိတ်မှာစစ်တပ်ချထားတယ်လို့မြို့တော်ကလမ်းထိန်ထိန်ရဲတွေကလည်း AK-47 rifle တွေကန်ဆောင်ထားတာတွေ့နေရပါတယ်
။ပရီးမီးယားလိမှာပဲစီယာထိတ်ဆုံး9သင်းနဲ့က3သင်း၊စနေနေ့ကပွဲစဉ်7ကစားတာမှာ2သင်းပဲနိုင်ရပြီးကျန်တဲ့တသင်းသိရကြပါတယ်။ Chelsea ကအင်ကွင်းမှာ Crystal Palace ကို2ဂိုးပြတ်နဲ့နိုင်ပြီး Leicester City ကလည်းအင်ကွင်းမှာ Arsenal ကို2ဂိုးပြတ်နဲ့နိုင်တာပါ။သေးကြသွားတာကတော့ Tottenham Hotspur တင်းဖြစ်ပြီး Sheffield United နဲ့အင်ကွင်းမှာတစ်ဖက်တကူးစီနဲ့သေကြတာပါ Spurs တင်းဟာအင်ကွင်းပြည်သက်ရှိမှာ Sheffield ကိုအနိုင်မခံနိုင်တာကြောင့်အမှတ်ပေးစရာအပေါ်ပိုင်းကိုပြန်မတက်နိုင်မဲ့အဆင့်ဆက်နှစ်မှာပဲရှိနေပါတယ်ထိပ်ဆုံး၅သင်းတွေကလက်ရှိ Champion Man City နဲ့အဆင့်တက်မှာတောက်လျှောက်ရှိလာတဲ့ Liverpool တို့ကတော့ပွဲစဉ်7နှစ်ကိုတနည်းနည်းမှာကစားရမှာဖြစ်ပြီးဘောလုံးဝါသနာရှင်တွေအကြိုက်တွေ့မဲ့ပွဲကြီးဝဲကောင်းတစ်ပွဲဖြစ်လာွယ်ရှိပါတယ်လက်ရှိအချိန်ထိရလဒ်တွေအကြကတော့ Liverpool ကနိုင်ပွဲမှာ2ပွဲတာတယ်လို့ရှုံးပွဲလည်းတပွဲမှမရှိသေးပါဘူးအခုပွဲမှာလည်း Liverpool ကအင်ရှင်အသင်းဖြစ်တာမူအသာရတယ်လို့ရှိပေမဲ့ Man City လိုအသင်းကို short တက်ပြီးကစားမှာမဟုတ်တာကြောင့်ရှုံးပွဲမရှိစံချိန်ကိုဆက်ထိန်းထားနိုင်မလား Man City ကပဲ3မှတ်အပိုင်ယူပြီးဒုတိယဆင့်ကနေ Liverpool ကိုပိုချိန်ချောက်သွားနိုင်မလားဆိုတာမြန်မာစံတော်ချိန်တနင်္ဂနွေနေ့ည7နာရီမှာစကန်မဲ့ပွဲအဆုံးသတ်ကြရင်အပြေထွက်လာမှာပါManchester United လည်းတနင်္ဂနွေနေ့မှာပဲ Brighton နဲ့အင်ကွင်းမှာကစားဖို့ရှိပြီး Wolves ကအင်ကွင်းမှာ Aston Villa နဲ့ကစားရမှာပါ။စနေနေ့တခြားပွဲတွေမှာ Burnley က West Ham ကို3-0ပြတ် Newcastle က Bournemouth ကို2-0 Everton က Southampton ကို2-0နဲ့အသေးသေးအနိုင်ရသွားကြပါတယ်ခင်ဗျာ
။တနင်္ဂနွေနေ့မနေ့ကထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုကျော်ကျော်သိန်းတို့ပြောပြခဲ့ကြတာပါခင်ဗျာအခုတော့သတင်းဆောင်မနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ဆုသလိုထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီတွေကမှပထမဆုံးကြားမှာကတော့ဆီးရီးယားကကလင်းငယ်ရဲ့ဒုက္ခဖြစ်ပါတယ်ကုလသမဂ္ဂကလင်းများရန်ပုံငွေအဖွဲ့ UNICEF မှရန်ပုံငွေမရှိတော့တဲ့အတွက်ဆီးရီးယားကကလင်းငယ်ထောင်ပေါင်းများစွာအတွက်မရှိမဖြစ်လိုအပ်တဲ့လူသားချင်းစာနာမှုအကူအညီပေးရေးအစီအစဉ်တွေကိုဖြတ်တောက်ရတော့မယ်လို့ UNICEF ကသတိပေးလိုက်ပါတယ်ဂျနီဗာမြို့ကနေလီဇာစတိုင်းပေးဖို့တဲ့သတင်းတော်ကိုတော့ကုကြော်သိန်းကပြောပြမှာပါ
နှစ်ကုန်ဖို့အတွက်သတင်းရှိဖက်ပဲကြံတော့တဲ့အချိန်မှာ2019ခုနှစ်အတွက်ပန်ကြားထားတဲ့ရန်မုံငွေဒေါ်လာ295သန်းနဲ့က53ရာခိုင်နှုန်းကိုပဲရသေးတယ်လို့ UNICEF ကပြောပါတယ်ဒီရန်မုံငွေကွာဟချက်ကိုပြည့်မီအောင်မဖြစ်ဘူးဆိုရင်တော့ကလေးငယ်များပြားလိုအပ်တဲ့အသက်ကအကူအညီတွေကိုရတော့မှာမဟုတ်ဘူးလို့လည်းပြောပါတယ်တနင်္လာရက်အထူးသဖြင့်ခက်ခဲတဲ့အချိန်တစ်ခုမှာပဲအကူအညီတွေမဖြစ်မနေဖြတ်တောက်ရဖို့ဖြစ်လာတာလို့ UNICEF ပြောခွင့်ရ Merrick C. Magaru ကပြောပါတယ
် With temperatures dropping quickly UNICEF's aim is to provide 578,000 children 0 to 14
ပေးလာတာနဲ့အမျှ UNICEF ရဲ့ရွေးချက်ကစခန်းတွေစုနေကြတဲ့နေရာတွေသူတို့ကိုလက်ခံထားတဲ့နေရာတွေအသေးအံလိုအပ်နေတဲ့နေရာတွေကမွေးကင်းစကနေ14နှစ်အထိကလေးတွေကိုတိတ်လိုအပ်တဲ့စောင့်တွင်းအဝတ်အထည်တွေပေးဖို့ဖြစ်ပါတယ်
။ဆီးရီးယားနိုင်ငံတော်မှာကလေးငယ်၅သန်းခွဲအကူအညီလိုအပ်နေတယ်လို့ UNICEF ကပြောပါတယ်။ UNICEF အနေနဲ့သူတို့အားလုံးကိုအကူအညီပေးနိုင်စွမ်းမရှိပါဘူး။ဒါပေမဲ့အကူအညီအလိုအဆုံးကလေးငယ်ထောင်ပေါင်းများစွာအတွက်မရှိမဖြစ်လိုအပ်တာတွေကိုလုပ်ပေးနေပြီးဒါဟာကလေးအတော်များများအသက်ရှင်သန်ရေးအထောက်အကူဖြစ်တယ်လို့မဂါဒိုကပြောပါတယ်။
In northeast Syria, home to some of the most vulnerable children in the country, UNICEF's work in 2019 has included
တိုင်းပြည်တွင်မှာအကူအညီအလိုအပ်ဆုံးကလေးငယ်တချို့ရှိတဲ့ Syria အရှေ့မြောက်ပိုင်းမှာ2019ခုနှစ်အတွင်း UNICEF ရဲ့လှုပ်ဆောင်ချက်တွေထဲကလေးငယ်တန်းဝက်ကျော်ကိုကာကွယ်ဆေးထိုးပေးတာကလေးငယ်တသိန်းခွဲနီးပါးကိုစိတ်ကျန်းမာရေးစောင့်ရှောက်မှုပေးတာကလေးငယ်တသိန်းကျော်ကျောင်းပညာသင်ကြားနိုင်အောင်စီရင်သွင်းပေးတာတွေပါဝင်ပါတယ်
။ကော့တွေထိန်းချုပ်ထားတဲ့အဲ့ဒီဒေသကိုပြီးခဲ့တဲ့လမှာတူရကီစစ်တပ်ကျူးကျော်ဝင်ရောက်ပြီးခဲ့ကအဲ့ဒီဒေသကကလေးတွေကိုအကူအညီပေးရတာပိုပြီးခက်ခဲလာပါတယ်။သွာလာရတာဒါစီဖြစ်စီတဲ့လူမျိုးရေးပိုင်းအန်ဒရယ်တွေပို့တိုးလာပေမဲ့လည်းအရေးပေါ်လူဝတ်နေတဲ့ကလေးတွေကိုအကူအညီပေးဖို့အဆိုးရွားဆုံးအခက်အခဲကတော့ရန်မုံငွေမရှိတာပါပဲလို့ UNICEF ကပြောပါတယ်။ရန်မုံငွေပြတ်လာတဲ့အတွက်ထိခိုက်လာမဲ့အစီအစဉ်တချို့ထဲမှာအရေးပေါ်တောက်ရည်သုံးရည်မိန်လာနဲ့တန်ရှင်ရေးဆိုင်ရာအကူအညီအချိန်ခါလိုက်ကာကွယ်ဆေးထိုးပေးတာအာဟာရမပြည့်ဝတဲ့ကလေးတွေအတွက်အထူးကျန်းမာရေးဆောင်ရှောက်မှုနဲ့အာဟာရတိုက်ကျွေးရေးအစီအစဉ်တွေပါဝင်တယ်လို့မဂါဒိုကပြောပါတယ်မြေမြုပ်မိုင်းဘေးဒဏ်အခံရနိုင်ဆုံးအန်ဒရယ်ရှိနေတဲ့လူပေါင်း 300,000 ကိုမိုင်းအန်ဒရယ်အသိပညာပေးအစီအစဉ်ဟာလည်းရပ်လည်ရမယ့်အခြေအနေရောက်နေတယ်လို့မဂါဒိုကပြောပါတယ်ဆီးရီးယားနိုင်ငံသား2ယောက်မှ1ယောက်ဟာမပေါက်ကွဲသေးတဲ့မိုင်းတွေပေါ်တက်နေမိမဲ့အန်ဒရယ်ရှိနေပြီးအထူးသဖြင့်တော့ ကလေးတွေအန်ဒရယ်အဖြစ်နိုင်ဆုံးပဲလို့ UNICEF ပြောခွင့်ရမယ်ရစီမာဂါဒိုကပြောပါတယ်ခင်ဗျာ
ဒါတော့ကဘာပေါ်မှာဆေးရည်ပိဋိပတ်ကရှိနေတဲ့ဒေသတွေမှာကလေးငယ်တွေရင်ဆိုင်တက်ရလေးရှိတဲ့အဖြစ်ပြက်တွေကပြည်တွင်းစစ်ကြီးဖြစ်နေတဲ့ဆီးရီးယားနိုင်ငံကကလေးငယ်တွေရင်ဆိုင်ရမဲ့ဒုက္ခတွေပဲဖြစ်ပါတယ်ဒီလိုနိုင်ငံတကာသတင်းတွေကနေမြန်မာနဲ့ဆိုင်တဲ့သတင်းလွှာတစ်ပုဒ်ကိုလည်းတင်ပြခြင်းပါတယ်ထိုင်းနိုင်ငံတဲကိုတရားမဝင်ဝင်ရောက်တာခိုင်လုံတဲ့အထောက်အထားမပြနိုင်တာတွေကြောင့်လူကုန်မှုခံရသူတွေအပါအဝင်မြန်မာနိုင်ငံသားတရားကျော်ကိုထိုင်းအာဏာပိုင်တွေကနိုဝင်ဘာ၈ရက်နေ့မှာရနောင်းကော်တောင်းနေဆက်ကနေတဆင့်ပြန်ပို့လိုက်ပါတယ်ထိုင်းအခြေစိုက် VOA သတင်းတောင်မအေးမာကသတင်းပေးပို့တာပ
ါထိုင်းနိုင်ငံကိုတရားမဝင်ဝင်ရောက်လာကြတဲ့မြန်မာနိုင်ငံသားတွေကိုဖမ်းဆီးပြီးရနောင်းကော်တောင်းနေဆက်ကနေပြည်နယ်နံပေးခဲ့တာပါဒီထက်မှမလေးရှားကိုသွားကြမဲ့လူကုန်မှုခံရသူတွေလည်းပါဝင်တယ်ဆိုပြီးကော်တောင်းမြို့ရှစ်ပြောင်းလုံးသမားအရင်းမြစ်စင်တာရဲ့တာဝန်ခံဦးမိုးဝေကအခုလိုပြောပါတယ်
ဒီနေ့ကတော့ဒီမှာရောက်ကြလေးက95ယောက်မိန်းကလေးက3ယောက်နှစ်နှစ်ကလေးက2ယောက်ပါတယ်အားလုံး130ပေါ့ဒီကြားထဲမှာကျွန်တော်တို့73ဦးကကျွန်တော်ရခိုင်ပြည်နယ်ကလူကုန်ကူးခံရပြီးတော့ကျွန်တော်တို့ထုတ်ဖို့ရောဘတ်ချန်နဲ့မှာဖမ်းမိတဲ့အုပ်စုပါတယ်သူတို့ကတော့မလကြော်ကြော်လောက်နေပြီးတော့ထောက်ထားမဲ့တဲ့သူတွေဆီကနေသူတို့ပြန်ပို့ခံရတာပေါ့နော်ဆရာရုပ်တော့ဒီတက်ရတယ်အဲသူတို့ပြောတာတော့သူတို့တက်ဒေတာတွေမှာချီတယ်အလောက်ကဲရှာမမှုနဲ့သောင်းဝင်နေစနေပြတဲ့ကြောင့်မို့သူတို့လာချီချီတယ်လေပွဲစားနဲ့တည်းပွဲစားကိုအားလုံး15သိန်းပေးရတယ်လို့ပြောတယ်။ဒါပေမဲ့သူတို့ကတော့တယောက်4သိန်းပေးရတယ်ရန်ကုန်ဒီရောင်းရန်ကုန်နေကော့တောင်းကော့တောင်းနေကျွန်တော်ရနောင်းနောင်းအနေမှာသူတို့မလေးရှားကိုပေါ့ဖို့သူတို့ကအဲ့လိုအဲလူဝါချန်မှာပွဲစားကိုလောက်ခေါ်တဲ့ချိန်ဆောက်နေတော့ချိန်သူတို့ဒီအဲဖွဲ့ပေါင်းစုံနဲ့
ဖမ်းမိသူတွေထဲမှာတရားဝင်အထောက်အထားဖြစ်တဲ့မိသူမိဘဖြစ်ကြောင်းအထောက်အထားစာအုပ်ကိုင်ဆောင်ထားတဲ့သူတွေလည်းပါဝင်တယ်လို့ဆိုပါတယ
်။ဝတ်ပမဲနဲ့ရှိတဲ့ CA စာအုပ်အစိအောင်လည်းရှိတယ်ကဒါပေမဲ့ပါလဲဆိုတော့စိတ်ယုံစိတ်လိုက်တော့သူကအလုတ်ပြောင်းတယ်ပြောင်းပြီးတော့တခြားလုပ်ရုံဝင်တယ်သုံးကြီးပဲရှိသေးတယ်စာရေးစာနဲ့အလွယ်ပြောင်းလို့တော့ချိန်မှာရဲရဝယ်စစ်ပြီးတဲ့ချိန်မှာအဲ့ဒါသူတို့ဖမ်းမိတယ
်သူတို့ကတော့ဖမ်းဆီးပြီးတဲ့အချိန်တရားရုံးကငွေရန်ချမှတ်ပြီးအလုတ်ပြန်လုပ်လို့ရတယ်လို့ဆိုပေမဲ့ရဲတွေကထပ်ဖမ်းဆီးပြီးငွေတောင်းတာကိုမပေးနိုင်တာကြောင့်တရားမဝင်ခိုးဝင်သူတွေနဲ့အတူနေဆက်ကိုပြန်ပို့တာခံရတယ်လို့လည်းဆိုပါတယ်တရားဝင်အထောက်အထားတွေရှိပြီးပြည်ထောင်စုပေးခံရတာမို့မြန်မာအာဏာပိုင်တွေအနေနဲ့ဖြည့်ရှင်းပေးစီလိုတယ်လို့လည်းဦးမိုးဝေကပြောပါတယ
်ကျွန်တော်နိုင်ငံအတော်ရှိတဲ့လူတွေတန်ရုံးကိုယ်တိုင်ဒီနိုင်ငံရဲ့ဝန်ကြီးအဲ့ဒါလေးကဒီချစ်လေးတွေချာတီးဖို့လိုတယ်။အနေညာညီနိုင်ပြီးတော့ဒီလူတွေဘယ်လိုလုပ်ရမလဲဆိုတာကိုအဲ့ဒါလေကျွန်တော်တို့ပြောပြရတာကပေးသေးချာချာအခုချိန်ဒီတိုင်းပဲရှိနေတော့တခုမှဖြစ်ချင်းပြီးသွားတဲ့ဆိုတာသိမတွေ့လို့
အခုဆိုရင်ထိုင်းတောင်ပိုင်းမှာဖမ်းပြီးတဲ့မြန်မာတွေကိုပြည်နယ်တန်ပေးပြီးတပတ်ကိုလူတရာကျော်ပြန်ပို့နေတာပါထိုင်းတောင်ပိုင်းမှာ2019ခုနှစ်အတွင်းလူဦးရေ 9,000 လောက်ဖမ်းဆီးမိခဲ့ပြီးဒီထဲမှာထိုင်းမလေးနယ်စပ်ကနေမလေးရှားကိုခိုးဝင်မှုကြိုးစားတဲ့လူကုန်ကူးခံရသူတွေအများဆုံးပါဝင်တယ်လို့လည်းထိုင်းအာဏာပိုင်တွေကပြောပါတယ်ရှင်
။ထိုင်းချီဆိုင် VOA သတင်းတောက်မအေးမာရဲ့သတင်းပေးပို့ချက်ကိုနားဆင်ခဲ့ရတာပါ။သောရရှင်များခင်ဗျာပြီးခဲ့တဲ့သတင်းဘက်ကစလို့ VOA ရဲ့တနင်္ဂနွေမနေ့ကထုတ်လွှင့်ချက်အစီအစဉ်တချို့ကိုအပြောင်းလဲလုပ်ထားရမှာအခုတော့အစီအစဉ်သစ်တစ်ခုဖြစ်တဲ့ဒုအတန်ကန္ဓာကိုနားဆင်ရမှာဖြစ်ပါတယ်ဒီအစီအစဉ်မှာတော့မြန်မာနိုင်ငံတိုင်းသားဒေသတွေကစိတ်ဝင်စားဖွယ်ရာအဖြစ်အပျက်တွေကို Frontier မြန်မာသတင်းမီဒီယာကတင်ဆက်ပေးနေတာဖြစ်ပြီးဒီတစ်ပတ်မှာတော့မွန်ပြည်နယ်ကအကြောင်းကိုနားဆင်ကြရမှာဖြစ်ပါတယ
်မင်္ဂလာပါရှင်ဒေါ်တန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ကျမကတော့ဇာနေပါမွန်ပြည်နယ်ကမင်းကလေးတူဟာလိမ်ပိုင်းဆိုင်ရာစော်ကားမှုတွေတွေ့ကြုံခန်းစားခဲ့ရပြီးတဲ့နောက်သူတက်ရမယ့်အကြောင်းကသူ့ကိုလက်မခံတော့ပါဘူးမင်းကလေးကအာဓမပြုကျင့်သူနဲ့ရရှိထားတဲ့ကိုဝင်ကနေတာလီတယောက်မွေးဖွားထားပါတယ်ဘာမှမမလုပ်ခဲ့ပေမဲ့ចောင်းဆရာဆရာမတွေကတော့အခြားចောင်းသားတွေအတွက်မကောင်းတဲ့ဥပမာဖြစ်မှဆိုးတယ်ဆိုပြီးចောင်းဝင်လက်မခံခဲ့ပါဘူးဒီတစ်ပတ်မှာတော့မိဖက်မီဒီယာဖြစ်တဲ့ Mon News Agency နဲ့ဒိုးအတန်တို့ဟာဒီလိုရှက်စရာကောင်းတဲ့ဒလိနဲ့အာဓမပြုကျင့်ခံရသူတွေရဲ့အမဲဆက်တွေဟာအမျိုးသမီးတယောက်ရဲ့အနာဂတ်ရည်မှန်းချက်ပန်းနိုင်ကိုဘလောက်ထိခိုက်နစ်နာမှုရှိသလဲဆိုတာကိုရှင်းပြထင်ဆက်ထားပါတယ်။ ဒီဆောင်မအပြည့်စုံကို Moon News Agency ကသတင်းတော်ဝန်ဆောင်မောင်ကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်။ဒို့အတန်ရဲ့အခုထုတ်လွှင့်ပေးမယ့်အစီအစဉ်မှာလိမ့်မိုင်းဆိုင်ရာအကြမ်းဖက်မှုခံရသူရဲ့အမိကိုပြောင်းလဲအသုံးပြုထားပါတယ်။
ခုနှစ်ကျော်လ26ရက်နေ့ဟာမမိုးရဲ့မျက်လင်းချက်တွေပျောက်ဆုံးလူနီပါဖြစ်သွားတဲ့နေ့လေးတနေ့လေးဖြစ်ပါတယ်။ဦးလေးအရင်ဖြစ်သူရဲ့အတမပြုခြင်းမှုကိုခံရပြီးအခက်အခဲပေါင်းများစွာကိုကြောဖြတ်ခဲ့ပြီးတဲ့နောက်ပိုင်းမှာတော့မမိုးကအကြောင်းပြန်တဖို့ဆုံးဖြတ်ခဲ့ပါတယ်။ဒီမှာကအတမပြုခြင်းခံရပြီးတဲ့နောက်ကိုဝန်ရရှိပြီးတားယောက်ျားလေးတဦးမွေးဖွားခဲ့ပါတယ်။ဒါပေမဲ့လည်းဒီမှာကဒီမရဲ့သားလေးနဲ့ဒီမရဲ့အနာဂတ်ကိုပြန်လည်တည်ဆောက်ဖို့အတွက်ကြိုးပမ်းချင်ခဲ့တာပါ။
ဆယ်တန်းပြန်ပြရဆိုတာအခုခင်ဗျာဆယ်တန်းအောင်မှဟိုဟာအလုပ်တစ်ခုကကျွန်တော်လည်းကကောင်းလေးရပါလေ။နောက်တော့သမီးမလည်းတားလေးစီရဆိုတော့သူ့အတွက်လည်းစဉ်းစားရတယ်။အဲ့ဒါကြောင့်မို့ဆယ်တန်းသမီးကလည်းတော့လည်းဆယ်တန်းပြန်ပြေချင်တာနဲ့ပြန်ပြေချာ
တာ။ဒါပေမဲ့လည်းဒီမကြောင့်တက်ခွင့်မရခဲ့ပါဘူး။ပါကြောက်လဲဆိုတော့ငယ်ရွယ်ပြီးတော့ကလေးရှိတဲ့မိန်းကလေးတူကကြောင်တက်မယ်ဆိုလို့ရှိရင်အခြားတော့ကြောင်သူကြောင်သားတွေကမကောင်းတဲ့အတုတွေယူကြလိမ့်မယ်လို့ဆရာဆရာမတွေကထင်မြင်နေလို့ပ
ါကလေးမအေးဖြစ်တဲ့အတွက်သူ့ကြောင်မှာကြောင်အားလည်းမခံကြဘူးပေါ့ဒါလို့လက်ခံလာလို့ဆိုတော့ကြောင်သားတွေကကြောင်ပြောင်းမယ်အတုယူမယ်အဲ့ဒါကြောင့်မို့သူတို့ကကြောင်လည်းမခံကြဘူးတဲ့
မိသားစုစည်းကေဟာဟာမော်လမြိုင်မြို့မှာရှိတဲ့ကေဟာတစ်ခုဖြစ်ပြီးတော့မိဘမဲ့ကလေးတွေလိမ်ပိုင်းဆိုင်ရာစော်ကားခံရတဲ့ကလေးတွေမတရားကြိတ်ခံရတဲ့ကလေးတွေအတွက်ဖွင့်လှစ်ထားတဲ့ကေဟာတစ်ခုဖြစ်ပါတယ်။မိုးမိုးကတော့2019ခုနှစ်တုန်းကဦးလေးဖြစ်သူရဲ့အတမပြုခြင်းမှုကြောင့်ကိုယ်ဝန်ရရှိခဲ့ပြီးတဲ့နောက်ပိုင်းမှာအဲ့ဒီကေဟာမှာလာရောက်ခုတ်လုံနေသူတူဖြစ်ပါတယ်။
ကြောင်မလေးကိုရန်အောင်တဲ့ကြောင်မလေးပေါ့နော်အမှပြီးတော့အဲ့လိုမျိုးလက်မခံဘူးပေါ့ကွာလက်ခံဖို့တဲ့အဆင်မပြေဘူးဘာအောင်ညာအောင်လဲပြောတဲ့အခါကျတော့မသိတာဟုတ်ပြီအဲ့ဆိုရင်ကျမတို့ကဟိုဒီမှာလက်မခံဘူးဆိုရင်အမှ30ကိုပြောမယ်ဆိုတော့အမှ30မသိသွားတယ်အမှ30အာတာကကိုသွားတယ်အမှ30အာတာကမှတော့မျိုးနယ်မှုကိုပြောအောင်မယ်တဲ့မျိုးနယ်မှုအရင်တိုင်မြင်အောင်မယ်တဲ့
ဒါကတော့မေတ္တာဆောင်စည်းကေဟာရဲ့ဩက္ကဋ္ဌတော်တည်တည်နယ်ကပြောပြခဲ့တာပါလက်ရှိအချိန်မှာမေတ္တာဆောင်စည်းကေဟာကတော့မုံမုံအတွက်တက္ကသိုလ်ဝန်ထမ်းစာမေးပွဲကိုအပြင်းပြင်းအနေနဲ့ဖြေဆိုခွင့်ရရှိအောင်ပြုလုပ်ပေးခဲ့ပြီးအခမဲ့စာချက်ဝိုင်းမှာလည်းအထားခဲ့ပါတယ်
။ကလေးလေးကတော့မတီးရဖြေသိမ့်လိုက်တာပေါ့နော်။ဖြေစိတ်တော့မကောင်းဘူးပေါ့နော်။သူဟာတစ်စစ်ချိုးဒီလိုမျိုးခံလိုက်ရတယ်ဆိုတဲ့ဥစ္စာကကြတော့မကောင်းဘူးပေါ့နော်
။မုံမုံအတွက်ဒုမလို့အပ်တဲ့အကူအညီတွေရရှိနေပေမဲ့လည်းသူတို့ကျူးလွန်ခံရတဲ့အပြစ်တွေအတွက်ကြောင့်အမျိုးသမီးလေးတွေအပြစ်ပေးခံရတာမျိုးကမဖြစ်သင့်ဘူးလို့မွန်ပြည်နယ်ပညာရေးဌာနညွှန်ကြားရေးမှူးဒေါက်တာချွတ်ချုံမြတ်အောင်ကဆိုပါတယ်
။ဒီကဒီ map ကြီးဖြစ်သွားတာလို့ပေါ့နော်အကြမ်းဖက်ခံရတာလို့ဒီကလေးလေးကိုကြောင်းနေရလက်မခံနေတာမဟုတ်ဘူး။ဒါပေမဲ့ငရုရဲ့ society နဲ့ငရုရဲ့ culture ကသဘောတဘာဝကဒီပုံမှာထားတဲ့သဘောတဘာဝကတမျိုးဖြစ်နေတဲ့အခါကျတော့သူ့ကြောင်းကိုလည်းသူ့ကိုယ်တိုင်ကလာဖို့ခတ်သွားတယ်မိဘကပြန်ထားဖို့ခက်တယ်
ဒီလိုမျိုးခွဲခြားဆက်ဆံမှုတွေကိုကျောင်းအများစုရဲ့အောက်ချုပ်ရေးပိုင်းမှာပြုလုပ်နေကြပေမဲ့ဒါတွေကတရားဝင်မှုမရှိဘူးလို့တော်ချွတ်ချွတ်မြတ်အောင်ကဆိုပါတယ်မြန်မာလူမှုအတိုင်းအဝိုင်းရဲ့ပြစ်မှုကျူးလွန်သူတွေကိုအပြစ်တင်မှုစတဲ့ရှက်စရာကောင်းတဲ့ယဉ်ကျေးမှုတွေကမကြာခဏဆိုသလိုစီးမင်းစည်းကမ်းတွေကိုအနိုင်ယူလေးရှိပါတယ်လိမ်ပိုင်းဆိုင်ရာစော်ကားခံရပြီးတဲ့နောက်မှာမိဘတွေကဆရာဆရာမတွေနဲ့အချမ်းတော်ကျောင်းသားတွေရဲ့ရန်လိုတဲ့အပြုမူတွေကိုကြောက်ရွံ့ကြတဲ့အတွက်ကြောင့်ကလေးတွေကိုကျောင်းပြန်အပ်ဖို့တိုးဆောက်နေကြပါတယ်။မြန်မာနိုင်ငံလူမှုအတိုင်းအဝိုင်းရဲ့ထားတဲ့ဆန်နှုန်းနဲ့ယဉ်ကျေးမှုကြောင့်ကျောင်းမတက်ချင်ကြတာတွေရှိတယ်လို့တချို့တော့မိဘတွေကမိမိကလေးမျက်နှာငယ်မှာစိုးလို့ပြန်မထားတာလည်းရှိတယ်လို့ဒေါက်တာချွတ်ချွတ်မြတ်အောင်ကထောက်ပြခဲ့ပါတယ်။လိမ်ပိုင်းဆိုင်ရာစော်ကားခံရသူကလေးငယ်တွေကလည်းဒီလိုအဖြစ်မျိုးတွေကြုံရမှာကိုပို့ပြီးတော့ကြောက်ရွံ့နေကြပါတယ်
။ဒီကျေတို့မှာတော့ဘာမှသတ်မှတ်ထားတာမရှိဘူး။မလာရအောင်မသွားရအောင်ကြောင်းအရောက်ထုတ်ကိုထုတ်ရမယ်အဲ့ဒီလိုမျိုးတွေတော့တရားဝင်တတ်မှတ်ထားတာပါမရှိ
မြန်မာနိုင်ငံမှာအမျိုးသမီးတွေအပေါ်အိမ်တွင်းအကြမ်းဖက်မှုစိတ်ပိုင်းဆိုင်ရာအကြမ်းဖက်မှုရုပ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကလေးတူငယ်တွေနဲ့မတန်ဆွမ်းတဲ့အမျိုးသမီးတွေလိမ်ပိုင်းဆိုင်ရာအကြမ်းဖက်ခံရတာတွေနဲ့ပတ်သက်ပြီးတော့ကာယကံရှင်တွေရဲ့ခံစားချက်မိသားစုဝင်တွေရဲ့ခံစားချက်တွေကိုသူတို့ရဲ့ဂုဏ်သိက္ခာနဲ့လုံခြုံမှုအတွက်ထောက်ဖော်ပြောဆိုမှုတွေမရှိပါဘူးတချို့ကတော့ဘလိုလူတွေနဲ့ပြောပြီးဘလိုဖြေရှင်းရမလဲဆိုတာကိုနားမလည်တာတွေလည်းရှိပါတယ်။ဒီလိုကိစ္စမျိုးတွေကိုတချို့တွေကဖုံးဖိထားတာတွေရှိတယ်လို့တချို့တွေကအမှန်တရားကိုဖော်ထုတ်ကြတာတွေလည်းရှိပါတယ်။လက်ရှိအချိန်မှာမော်လမြိုင်မြို့မှာရှိတဲ့အကြမ်းဖက်ခံရတဲ့အမျိုးသမီးတွေခိုးလှုံဖို့အတွက်ရည်ရွယ်ပြီးအကြမ်းဖက်ခံအမျိုးသမီးများစောက်ရှောက်ရေးကေဟာလေးတွေလည်းဖွင့်ထားတာရှိပါတယ်။ အမျိုးသမီးနဲ့မိန်းကလေးငယ်တွေအပေါ်ကျူးလွန်တဲ့လိမ်ပိုင်းဆိုင်ရာအကြံဖက်မှုတွေဟာကြီးမားတဲ့ပြဿနာတစ်ခုဖြစ်နေတာကိုတပ်ဆိုင်ရာအစိုးရတွေနဲ့ပြည်သူလူထုတွေသိရှိစေဖို့အတွက်ပြီးခဲ့တဲ့2008ခုနှစ်မတ်လက စံပြလူထုအခြေပြုဖို့ဖြိုးရေးအဖွဲ့ကဥပဒေရေးရာဝန်ဆောင်မှုအတွေ့အကြုံပိုင်းဆိုင်ရာအစီရင်ခံစာကိုထုတ်ဝေခဲ့ပါတယ်။အခုလိုမျိုးအကြံဖက်ခံရတဲ့အမျိုးသမီးငယ်တွေရဲ့စိတ်ပိုင်းဆိုင်ရာတန်ရာတွေမဖြစ်အောင် တို့လေးတွေရဲ့ဘဝရှိရေးအတွက်ကောင်းဆုံးဖြစ်အောင်ဘယ်လိုနေထိုင်ရမလဲတို့ပတ်ဝန်းကျင်မှာရှိတဲ့လူတွေကိုလည်းဘယ်လိုဖေးမကူညီရမလဲဆိုတာကိုအရင်ဦးဆုံးအသိပညာပေးဖို့လိုတယ်လို့မောင်အမျိုးသမီးအဖွဲ့မှမိစာရပွိုင်းကဆိုပါတယ်။ဒီလိုမျိုးလိုင်ပိုင်းဆိုင်ရာအကြံဖက်ခံရတဲ့အမျိုးသမီးလေးတွေပဲဖြစ်ဖြစ် ဒီအမျိုးသမီးလေးတွေကနေမွေးလာတဲ့ကလေးတွေပဲဖြစ်ဖြစ်ပေါ့နော်သူတို့ရဲ့အနာဂတ်မှာတိုင်းငယ်စိတ်တွေဖြစ်စေတဲ့ဇာတ်တွေအကြောင်းတွေရွယ်ကလေးတွေဆိုရင်လည်းသူတို့ရဲ့ပေါင်းဝန်းကျင်အတိုင်းဝိုင်းမှာရှိတဲ့လူငယ်တွေအနေနဲ့လည်းသူတို့ကိုပြစ်ပယ်မထားဖို့အသိပညာပေးမှုတွေလုပ်ရတယ်ပေါ့နော်အကြံဖက်ခံရတဲ့ကလေးတွေအထူးသဖြင့်ကျောင်းနေရွယ်ကလေးငယ်တွေဖြစ်နေမယ်ဆိုရင်တော့သ လိမ်ပိုင်းဆိုင်ရာចံဖက်မှုကြောင့်ပန်းကောင်းအညွန့်ချိုးခံခဲ့ရတဲ့အမျိုးသမီးငယ်လေးတွေအရွယ်မရောက်သေးတဲ့ចောင်းနေရွယ်ကလေးတွေကကျမတို့လူမှုအတိုင်းဝိုင်းမှာအများကြီးရှိပါတယ်မြန်မာနိုင်ငံရဲ့ပညာရေးမူဝါဒအရဆိုရင်တော့ចောင်းနေရွယ်ကလေးတွေဟာចောင်းတက်ရမယ်ဆိုပြီးနိုင်ငံတော်ကချမှတ်ထားတာတွေရှိပေမဲ့လည်းလိမ်ပိုင်းဆိုင်ရာចံဖက်ခံရတဲ့အမျိုးသမီးငယ်လေးတွေ ပေါင်းဝန်ကျင်ကဖေးမကူညီမှုမရှိတဲ့အပြင်အပြစ်ပြောဆိုမှုတွေကဲ့ရဲ့ရှုတ်ချမှုတွေပုံများတဲ့အတွက်ကြောင့်ကလေးငယ်တွေဟာပညာရေးကိုဆုံးခန်းတိုင်အောင်မတင်ကြနိုင်ပဲပညာရေးတစ်စိတ်တစ်ပိုင်းနဲ့ကျောင်းကနေထွက်လိုက်တဲ့ကလေးတွေလည်းရှိပါတယ်။လိမ်ပိုင်းဆိုင်ရာအကြံဖက်ခံရတဲ့အမျိုးသမီးတွေအတွက်စိတ်ပိုင်းဆိုင်ရာပြန်လည်ကူဆောင်မှုတွေကျမကြီးပညာရေးလူမှုရေးနဲ့ရှေ့ဆက်သူတ ဒီကနေ့ကျွန်တော်တို့ရဲ့အတွက်ကြောင့်စာလိုက်နိုင်အောင်မနေ့စူးစမ်းနေရတယ်လို့ဆိုပါတယ်။ အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ခဲ့ရလို့ကျေးဇူးတင်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ Mon News Agency မှသတင်းထောက်ဝန်ဆောင်မှဇာနီနဲ့ဂျရက်တောင်းနေလို့ဖြစ်ပါတယ်။အပတ်စဉ်ဇာနာပရီနေတိုင်းတင်ဆက်ပေးနေတဲ့ဒိုးအတန်အတန်လှည့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင် ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျုံတို့ကနေလေဝင်ရောက်နားဆင်နိုင်မှာဖြစ်ပြီးသောတာရှင်တွေရဲ့အမြင်တွေကိုလည်းပါဝင်ရေးသားနိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့အမေရိကန်တန်ယုံတို့ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တွေကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒိုးအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
Frontier မြန်မာသတင်းမီဒီယာကတင်ဆက်ပေးနေတဲ့ဒိုးအတန်အစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။ VOA ကတင်ဆက်နေတဲ့သတင်းအနေနဲ့အတူရုပ်တံအစီအစဉ်တွေအပတ်စဉ်ကဏ္ဍတွေကိုဖတ်ရှုနားဆင်လို့လည်းဆိုရင်တော့
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကိုငါးချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေခုနှစ်နာရီအထိလိုင်းဒိုမီတာ30နှစ်40 40ရှစ်အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက် 8:00ကနေ9:00အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9:00ကနေ10:00အထိအစီအစဉ်ကိုတော့လိုင်းဒို19 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်းပါခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။VOA American တန်ကနေတင်းခွနေနေမနက်ဘက်အစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညနဲ့လိုင်းလံမီတာ190ကပါဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်။အခုတော့စနေညဓာတ်ရိုက်လီလိုင်းအစီအစဉ်အလှည့်ရောက်လာပါပြီ။ပြည်ပကဖြစ်နေတဲ့ဒေသတွေမှာလက်နက်ကင်အဖွဲ့အစည်းတွေကအရာသားတွေကိုအကြောင်းမျိုးမျိုးနဲ့ဖမ်းဆီးတာရှိနေသလိုအကမသိရင်အသက်ပါဆုံးရှုံးရတဲ့အထိကြုံရတတ်ပါတယ်အခုဆိုရင်ချင်းတိုင်းသာလွတ်တော်အမတ်တူကိုအေးအေးရခိုင်လက်နက်ကင်အဖွဲ့ကဖမ်းဆီးသွားတဲ့အထိဖြစ်လာပါတယ်လက်နက်ကင်ပဋိပက္ခတွေကြားအရသားတွေကိုဘယ်လိုအကာအကွယ်ပေးမလဲဆိုတာနဲ့ပတ်သက်လို့စနေညတိုက်ရိုက်လီလိုင်းအစီအစဉ်မှာကိုအောင်လွင်ဦးဆွေးနွေးတင်ဆက်ထားပါတယ
မင်္ဂလာပါခင်ဗျာဒီနေ့တဲ့လေးလိုက်စီစဉ်မှာတော့ဒီလက်နက်ကန်ပရီပကတ်တွေချမ်းမှာရက်သားတွေကိုဘလို့အကောက်ွယ်ပေးနိုင်မလဲဆိုတော့ဆွေးနွေးသွားမှာပါပရီပကတ်ဖြစ်ရာဒေသတွေမှာလက်နက်ကန်ဖွဲ့စည်းတွေကဒီရက်သားတွေကိုအကြောင်းမျိုးမျိုးနဲ့ဖမ်းတာဆီးရတာရှိနေသလိုပဲအခက်မသိရင်အသက်ပါဆုံးရှုံးရတဲ့အထိလဲမကြာခဏကြုံနေရပါတယ်ဆိုတော့ဒီလက်နက်ကန်ပရီပကတ်တွေချမ်းမှာရက်သားတွေအကောက်ွယ်မဲ့နေရတာဘာကြောင့်များပါလဲရက်သားပြည်သူတွေလုံခြုံရေးဘယ်သူတွေကဘလို့တာဝန်ယူနိုင်မလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားမှာပါပြင်နိုင်ဆွေးနွေးဖို့အတွက်မြေပုံမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေသန်းနောက်လူခွေလှုပ်ရှားသူရှင်းနေရေးဦးသိန်းသန်းတို့ကိုဖိတ်ကြားထားပါတယ်ဆိုတော့ကျွန်တော်တို့ပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေလည်းလေလိုင်းမောင်ရောက်နေဖြစ်တာမို့အစီအစဉ်ကိုအခုပဲဆက်လိုက်ချင်ပါတယ်ကျွန်တော်တို့ဒီအရင်ဆုံးအနေနဲ့ကတော့ဒီလက်ရှိအခြေအနေပုံမှာသုံးသပ်စေချင်ပါတယ်အခုဒီနောက်ဆုံးမှဆိုရင်လည်းဒီချင်းတိုင်းသာလွတ်တော်အမတ်တယောက်ကိုအေးဖွဲ့ကဖမ်းထားတာရှိပါတယ်ဟိုဒီစောပိုင်းမှာတော့လည်းအိန္ဒိယနိုင်ငံသားတချို့ကအဖမ်းခံခဲ့ရတာရှိပါတယ်ဟိုဒီထက်ကပြန်လွတ်လာတဲ့သူတွေရှိမှလည်းတချို့ကလည်းဒီဖမ်းထားစီတာတော့တေကြရတယ်ဟိုဒီမတိုင်ခင်မှာတော့လည်းရခိုင်ပြည်နယ်မှာစစ်တပ်ကဖမ်းထားတော့ရဲသားတွေတေခဲ့ဘူးတာတွေလည်းရှိပါတယ်ဟိုတကယ်တော့ဒီပြဿနာတွေကဒီရခိုင်ပြည်နယ်မှာလည်းမဟုတ်ပါဘူးတခြားတိုက်ပွဲတွေဖြစ်တဲ့ဒေသတွေမှာလည်းကြုံနေရတာပါဆိုတော့ဒါနဲ့ပတ်သက်လို့ပေါ့လေဆရာဦးပေတန်းဟိုရေဝီရသုံးသက်ပေးပါလားခင်ဗျာဒီပရိပကတ်ဖြစ်တဲ့ဒေသတွေမှာဒီလိုဖြစ်စဉ်တွေဟာဖြည့်ရိုးဖြစ်စဉ်ပြဿနာတစ်ခုလိုပဲကျွန်တော်တို့သဘောထားရမှာလားဒါမှမဟုတ်အခုကြုံနေရတာတွေကတာမန်ထက်လွန်ခဲ့တဲ့အခြေအနေမျိုးအများရောက်နေသလားဆရာ
ဟုတ်ကဲ့ဒီကအချိန်ကြီးပြောချင်တာကတော့ကျွန်တော်နိုင်ငံမှာလူလိုင်းနဲ့ဒီမိဖွားလာတဲ့ဒီပြည်သူစီတောက်လောင်ခဲ့တာနှစ်ပေါင်း80ကျားခဲ့ပါပြီစသမတိုင်းနာလက်နက်ကန်တွေကြားမှာအဆက်ကိုတစ်ဆက်အပြတ်ချိန်မနိုင်အနိုင်ရခဲ့တယ်ဆိုတာလည်းမရှိပါဘူးဒါကမသိရှင်းအောင်ဆောင်နေလို့မရတဲ့တမိုင်းတင်ထားတာဖြစ်ပါတယ်ဒီစိုးရဲရားမှာစွန့်ကောင်ခတ်တဲ့ကြားမှာပြည်တွေကမျိုးစံချင်းချစ်ကြရတယ်ဖန်ရှိကြံကြရတယ်စိတ်ဆက်ပတ်သက်ခံကြရတယ်မိုင်းကြီးကြီးချီရသေးတာဒီဒုက္ခရောက်တာဒီအကုန်ဒီကြီးဖြစ်ပါတယ်အခုဆိုရင်တမိုင်းကလုံးမှာစိတ်ရင်းဆောင်နေတဲ့ပြည်ရှိပြီးဒုက္ခရောက်နေရတယ်အင်ပြန်ရဖို့လမ်းမမြင်သေးပါဘူးတချို့နေရာတွေမှာဆိုရင်စစ်ပွဲတွေကပြင်းနေရတယ်အတင်းချက်တွေမရဘူးရှားရှားပွေစားအမီးနားတွေကိုတောင်ဖက်လို့မရဘူးနဲ့နဲ့တပါးမင်းတို့နိုင်ငံဒီတိုင်းခံကြည့်နေကြတယ်။ပူချိုးတာကအထက်ကိုအားပြီးလို့ဆိုရင်နောက်တစ်ခါကတန်တရားနဲ့ဖမ်းချတာ၊ထောင်ချတာ၊တတ်ချက်တာ၊နှိမ့်ချက်တာတွေကြောင့်အပြစ်မဲ့ပြည်သူတွေဟာစိုးရိမ်ကြောင်ကြပြီးတော့ဆောက်တည်ရမယ့်ဖြစ်နေကြတယ်။ဒါကြီးအားလုံးဟာတကယ်တမ်းဆိုတော့စိတ်ရဲ့အနစ်ကြေးတွေပဲဖြစ်ပါတယ်။ဒီစိတ်ကြောင့်ပြည်သူတွေဒုက္ခရောက်ကြရတယ်။ဒီစိတ်ကြောင့်နှစ်ဖက်စစ်တီးတွေနိုင်ငံသားတွေကြက်ဆုံခဲ့ရတယ်။ဒီစိတ်ကြောင့်နိုင်ငံလည်းဝဲကြံကြက်ခဲ့တယ်။ဒါကြောင့်ကိုယ်ချင်းချင်းကြားမှာဖြစ်နေတဲ့ဒီလိုစိတ်တွေကျန်တဲ့ဘောင်အများဆုံးမလုံနိုင်ကြဘူးဆိုရင်ဒီအစိုးတံတရားကရင့်ထနိုင်ကြမှာမဟုတ်ပါဘူး။ကိုယ်အကြောင်းပြောချင်းနဲ့ကိုယ်တစ်ဖက်ကိုတစ်ဖက်အစ်ပုံချနိုင်နေဆိုရင်တော့ဒီမှာရလမ်းကြောင်းမှန်ကိုဘယ်တော့မှမရောက်နိုင်ပါဘူး။ PP တွေကလည်းဆက်ပြီးတော့ဒီလိုဖြစ်တာဒုက္ခရောက်နေကြအောင်မယ်လို့ကြောင်းမြင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဆိုတော့ဆရာဦးပေတန်းဒီလိုရက်သားတွေဟိုကာကွယ်မဲ့အခြေအနေရောက်နေတာကအတိကဘာကြောင့်လဲဒီလက်နက်ကန်အဖွဲ့စည်းတွေဘက်ကဟိုစီးလို့ကန်းလို့လုံနေကြတာမျိုးလားဒါမှမဟုတ်ဥပဒေအကာအကွယ်တွေအားနည်းလို့လားအတိကလက်ရှိဟိုကြုံတွေ့နေရတဲ့အခင်းအကျင်းမှာဆိုဘာကြောင့်ဖြစ်နေရလဲဆရာ
ဒါကတော့ကျွန်တော်ကစိတ်ကြေဆရာကလေအဲတစ်ခါကိုတစ်ခါအနိုင်စိတ်ကြတာဟုတ်ဒီမှာအချင်းမခံဘူးဒီတော့အဲ့ဒီစစ်ပွဲတွေအွန်လိုင်းတို့တဲ့ဒီလိုရဲ့ဟာလာဆရာအနိုင်ရဖို့အတွက်ဆိုရင်ဒါကစီဒီကဒီစိတ်ကြတယ်မှာအနေနဲ့ဂျားက contact ကြီးအဖြစ်နေတယ်။ဒါဆိုစိတ်တိုက်ဆိုတာစိတ်ဓာတ်ကြီးတိုက်ရတာမဟုတ်ဘူး။နော်အတူထောက်ဆောင်မှုတွေရှိမယ်၊ပူးပေါင်းဆောင်ရွက်တွေရှိမယ်၊စနိုင်တွေရှိမယ်။အဲအဲ့ဒါတွေတွားပြီးတော့မဖက်စလုံးကအရင်းအမြစ်နေနေချင်းအင်းဒါကျွန်တော်တို့ကဒီချေအနစ်စာရုံးတွေကိုပြည်တွေကချက်ပြီးတော့ခံရအောင်ပါပဲ။အဲစိတ်တိုက်ဆိုတာအဲ့ဒီကုသရှိနေဒီပေါ်မှာလည်းဒီပြက်နာတွေဟာအများကြီးရှင်းနေတယ်လို့ကျွန်တော်ထင်တယ်။ပြီးတော့ဘုသူ့မှာတာဝန်ရှိရဲဆိုတာဝန်ရှိရတယ်ကအများကြီးပေါ့နော်။အော်ဒီကိစ္စတော့ကျွန်တော်နောက်မှာပဲပြသရှင်းနေချင်ပါတယ်။ဒါနဲ့ကျွန်တော်တို့ဒီကမှာတော့ဒီစိုက်ရဲတွေကတတိယပြည့်ပြီးတော့ပြင်ထားရတဲ့ပြင်နဲ့အဲ့ဒီအပေါ်မှာဒီအဓိကတာဝန်ရရတော့နော်။ဒီတစ်ဖက်စိုက်ရဲတွေကိုပေါ်ဆောင်နေတဲ့ပုံစံလေးပေါ့။ဒါကကျွန်တော်တို့ကပြောတဲ့အတိုင်းပေါ့နော်။ဒီတိုင်းရေရန်ကြီးကိုဆက်မလျှောက်ပဲနဲ့အဲကိုအတတ်တူအတတ်အဲ့တော့ဒီကတက်ပြီးတော့အမှန်ကြီးနေရမယ်ဆိုတဲ့စိတ်ဆန္ဒနဲ့အဒီကမှာဆက်ပြီးတော့ဖြစ်နေတယ်လို့ကျွန်တော်မြင်ပါတယ်နော
်ဟုတ်ကဲ့ဆရာဦးပေးသားဆွေးနွေးရကျေးဇူးပါဆိုတော့ရှင်းနေဦးတိန်တန်းဦးကိုလည်းကျွန်တော်ဆွေးနွေးစေချင်ပါတယ်ဆိုတော့ဆရာဦးတိန်တန်းဦးရဲ့လက်ရှိဒီပိပကတ်တွေဖြစ်နေတာအခုရခိုင်ကတော့အခြေအနေကတော့ပိုဆိုးတာပေါ့လေတကယ်တော့တခြားဒေသတွေမှာလည်းအလားတူဖြစ်နေတာရှိပါတယ်ဒီအရသားတွေဖန်ခံစည်းကမ်းတာတွေအခက်မသိရင်တည်ရတဲ့အဆင့်တီဖြစ်နေပါတယ်ဆိုတော့ဒါတွေကဟိုပိပကတ်တွေဖြစ်တဲ့နေရာတွေမှာဒါဖြစ်ရိုးဖြစ်စဉ်ပြဿနာတစ်ခုလို့လည်းကျွန်တော်တို့သဘောထားရမှာလားဒါမှမဟုတ်လက်ရှိကြုံနေရတွေကတာမန်ထက်ပိုတယ်လို့ပြောနိုင်လားဆရာ
ဟိုနေမျိုးစုံလုံးပြောလို့ရမယ်ဒီလားအဲတစ်ခါကလည်းဖြစ်ရိုးဖြစ်စဉ်လို့ကျွန်တော်တို့ပြောရဖို့ဖြစ်တယ်ခင်ဗျာဗမာပြည်ကြီးရဲ့စစ်တွင်မှာတိုင်းရင်းသားပြည်သူအသီးသီးကဒါတွေခံစားကြရတာကြားနေပါပြီနောက်တစ်ခါကလည်းပဲအခုကြာတော့အဲ့ဒီအချိန်နဲ့ထူးခြားတဲ့အချက်တွေပေါ့နော်ဒီကျွန်တော်တို့ဆွဆွဲချက်တွေရတက်မတော်ဘက်ကဘယ်လိုလုပ်တယ်ဘယ်လိုကျူးလို့နေဆိုတဲ့အချက်မျိုးတွေပဲကျွန်တော်တို့တစ်သက်လုံးတွေ့ကြရတာပေါ့နော်ဒါခုကြာတော့ဟိုအဲ့ဒီအချက်ထိုးလာပြီးတော့ကျန်တဲ့အီးပေါ့တနက်ကင်ဖွဲ့စည်းတွေဘက်ကတိုင်းသားတွေဖမ်းသွားတာအရေးယူဆောင်ရင်ဒါအခုလောလောဆယ်ကျွန်တော်တို့ပြည်သူ့တော်ကိုလည်းဥပဒေတင်ကိုဖမ်းထားတာစတဲ့အချက်မျိုးတွေပေါ်လာတဲ့အခါကြတော့အခုအချိန်နဲ့အတန်အန်ဖြိုးဖြစ်စနေပူကြော်တက်လာပြီ။ဟောဆိုတက်မတော်ဘက်ကကျူးလွန်တဲ့ကိစ္စတွေနဲ့ပတ်သက်လို့ကျွန်တော်တို့က1959ဒါတက်မတော်ဥတွေရှိတယ်၊နေဥတွေရှိတယ်၊နောက် rule of engagement ပေါ့ဗျာ။သူတို့လိုက်နာတဲ့စီမင်းစည်းကမ်းတွေရှိတော့ဟိုသက်ဆိုင်ရာအဖွဲ့အစည်းကကျူးလွန်တဲ့အခါမှာကျွန်တော်တို့ကာဝဲဥကြီးစီဒီဥတွေနဲ့ညီပြင်ပြတိုင်တန်းခွင့်ရှိတာပေါ့နော်။ဒါဆွမ်းလို့ရှိရဲ့အရေးယူဆောင်ခြင်းမရှိတာမရှိတာတပိုင်းကျွန်တော်တို့ပါအရေးယူဆောင်ဆရာဥတွေရှိတယ်။ဒါပေမဲ့အဲ့လိုလက်နက်ကင်အဖွဲ့အစည်းကပေါ်သွားလုပ်ကြိုင်သွားတဲ့ကိစ္စကြောင့်ကျွန်တော်တို့ကဘာနဲ့တုတ်ပြန်မှာလဲဆိုတဲ့ပြဿနာရှိကြပါအခုကတော့တိုင်းလူကြီးသားတွေကအတိုင်းနော်တပီလူတွေကဟိုဘက်တစ်ဖက်ထဲရဲ့အင်ပန်းနေဆက်မှုတွေမဟုတ်တော့တစ်ဖက်တစ်လုံးကညီမနေဆက်ခံနေရပြီနော်ဒီဘက်ကလူကဟိုဘက်ဒါဟိုဘက်ကလူရဲ့ဘက်သားလို့ဆိုဆိုတယ်ဟိုဘက်ကလူကဒီဘက်ကလူကဘက်သားလို့ဆိုဆွဲတယ်ဆိုတော့အခြေမျိုးတွေမှာပြည်သူလူကမလုပ်တာမလက်တာနီးရတာကြောက်ရဲ့အခြေအနေမျိုးတွေကတဆင့်ပေါ့နော်တက်စင်တက်စင်ဘူးဆူလာတရားဝင်စုံမှုလည်းမရှိဘူး။နောက်တရားမျှတမှုလည်းမရှိဘူးပေါ့။ဘရူးလောက်တော့နောက် fair and square လည်းမရှိဘူး။အဲ့ဒီအခြေအနေမျိုးမှာပြည်တွင်းစစ်မရင်ရက်ဆဲပြီးတော့ပြည်တွင်းရင်းမရသမျှကတော့ဒီပြဿနာတွေပြည်သူတွေအားခါးစည်းခံနေရအောင်ပဲကျွန်တော်ထင်ပါတယ
်။ဟုတ်ကဲ့ဆရာဦးတင်တန်းနောက်တစ်ပိုင်းကလည်းကျွန်တော်မေးချင်တာအခုကျွန်တော်တို့ဖြစ်နေတဲ့ဟာကအခုပေါ့လေဟိုလက်ရှိကြုံရတဲ့အခြေအနေမှာဒီလက်နက်ကင်ဖွဲ့စည်းတွေကစီးလုကန်းလို့လုပ်နေကြလို့လားဒါမှမဟုတ်ဥရရဲ့အကာအကွယ်တွေကအားနည်းလို့လားအဓိကဖြစ်နေရတဲ့အခြေအနေကဘာကြောင့်ဖြစ်ရလဲလို့ဆရာအနေနဲ့သုံးသပ်မိလဲ
ဥရရတော့ကျွန်တော်တို့ဗမာပြည်မှာဟိုပြည်သူတွေတော့ရှိတာပေါ့ဗျာအရှိမေများအားနည်းတယ်ပေါ့လက်နက်မပြီးတဲ့နေရာတွေရှိတယ်ဥပဒေပါဆိုလိုချင်တာကကျွန်တော်တို့စစ်ပွဲတွေဖြစ်ပွားပြီးတော့နေစုံနေပြားဒီသားကိစ္စအနေမှာဥရအားနည်းတယ်မရှိဘူးလို့ကျွန်တော်ထင်တယ်ဗျာချိုးပေါက်ကြတာပဲပေါ့နော်သူဆွေးကြတဲ့လက်ရှိတကယ်လည်းသူဆွေးကလို့ရေးယူဆောင်ခံရတယ်ကြီးတယ်။အဲ့တော့တစ်ဖက်မှာဟိုကတော့ခုနကျွန်တော်ပြောသလိုပဲတက်မတော်ပဲပါ1959ကိုဒါဒီတက်မတော်ဥပဒေရှိတယ်၊ဥပဒေရှိတယ်။သူတို့ကချိုးပေါက်လို့ရှိရင်ကျွန်တော်တို့ပြောကြရရှိသေးတယ်။အခြားတစ်ဖက်ကဆောင်ရွက်တယ်ဆိုရင်ကျွန်တော်ဘာမှပြောကြရမရှိဘူး။ပြောကြပြီဆိုတော့တကယ်တော့ rule of law တရားဝင်စုမှုကတော့ဒါဒီမှာစိတ်သုံးပွင့်ပြောက်နေတယ်လို့ကျွန်တော်တို့ပြောပါပါ။အထူးသဖြင့်ဒီရစ်စစ်ကြီးရဲ့ဒီအချိန်ဩဇာအောက်မှာဒီရစ်စစ်တိုက်ပွဲစဉ်တွေအောက်မှာဒီရစိတ်ပြဿနာတွေအောက်မှာတော့ဒီပြဿနာတွေကျွန်တော်တို့ရတရားဥပဒေစိုးမိုးမှုဆိုတာမရှိတဲ့လောက်ဖြစ်နေပြီးတော့ဒီလူတွေကနှစ်ဖက်စလုံးကဒုက္ခပြတာခံနေရတဲ့အများကြီးဖြစ်တာပေါ့နော်ဆိုလိုချင်တာဒီဘက်မှာတော့ကျွန်တော်တို့ပြောရချင်တယ်ကျွန်တော်တို့ဒီဥရိယကျွန်တော်ပြောကျွန်တော်တို့ကကင်ွယ်ပြီးတော့ဒါလို့ချိုးပေါက်ပါတယ်လူသင်္ဘာတွေဆိုတော့တစ်ဖက်မှာကျွန်တော်ပြောရမှရှိပြောရမှရှိအဖန်သွားတယ်ဒါသုံးသစ်စီစီရှိတယ်ဒါသူတို့ဥရိနဲ့ရေးယူပြီးပြတယ်သူတို့ဥရိယကတော့မှန်နေမှမှန်မှုတွေတော့မသိဘူးမသိနိုင်ဘူးနော်ဘယ်လိုလဲစုံစမ်းစစ်တယ်မပြောနိုင်တဲ့အခါကျတော့
ပြည်သူတွေရဲ့ဘဝတကယ်ကိုမင်းနှခါနာမျိုးစားပင်ဖြစ်ပြီးတော့တရားဥပဒေစိုးမိုးမှုကင်းမဲ့တဲ့အနေအထားမျိုးရင်ဆိုင်နေရတယ်ဒီဟာရဲ့အရေးနဲ့ root cause ဖြစ်နေဒီလိုစိတ်ရဆဲနိုင်မှသာပြည်သူကြီးရမှသာဒီကိစ္စကိုဖြေရှင်းနိုင်မှာတော့ဆိုပြီးတယ်
โอเคเสี่ยวตินเนี่ยซุนนี่ก็เจตสู่ว่าสรุปจนเราที่ซุนนี่เว่ตัวก็ได้ไอ้ที่ Facebook ปอเนี่ยแมชเช็ดไปเนี่ยตะชื่อก็เลยไปดีเนี่ยมาพอแผ่ขึ้นมาเลยตัวอูก็ไซโก้สุดแล้วอคาวเนี่ยมาตัวก็อะคือโหลขึ้นนี่ล่ะก็ได้นะเพศโลมมาตาวินရှိပါတယ်တဲ့အခုအေးကိုလည်းပြောခြင်းပါတယ်တဲ့အယသဆွေရကိုဒုက္ခမပေးပါနဲ့ဆိုပြီးသူကရေးပါတယ်နောက်တူကတော့ကိုအေးတဲ့သူကတော့ကျွန်တော်ကတော့တဲ့လူရင်းကိုတူတူပဲပြောခြင်းပါတယ်တဲ့တက်မလို့ကသဘောထားကြီးကြီးနဲ့ပြည်သူလူထုကိုဘယ်တော့မှဆက်ဆင်တာကိုမမြင်ရပါဘူးခင်ဗျာဆိုပြီးတော့သူကရေးပါတယ်နောက်ထပ်စာတချို့လည်းရှိပါသေးတယ်မက်ခွန်ညူဖတ်ပြပေးပါဦးခင်ဗျာ
တယောက်ကချမ်းမြေ့အောင်ဆိုတဲ့အကောင့်မှာဘာအဖြစ်မှရှာစရာမလိုဘူးစစ်ဖြစ်တဲ့နေရာအလုံးနာကရွာသူရွာသားခလေးကအစအေးအေးဘက်တော်သားသတင်းပေးအပေးအမြောက်တွေးကြည့်ပဲအရက်သားဝစ်စုံနဲ့တနက်ကင်ရဲနဲ့စစ်သားမြင်ရင်ချောင်းပြစ်ပြန်ပြစ်လိုက်တော့လက်နက်ဖွဲ့ရာတဲ့ပြေးဝင်အရက်သားအယောင်ဆောင်ထိတ်တိုက်တွေ့လို့ပြစ်ခတ်လို့သေးတော့အရက်သားလို့ကြေညာအားကစားဝစ်စုံနဲ့သေရင်အေးအေးလို့မှတ်စစ်ဖြစ်အောင်စပြီးမိမွေတာအေးအေးအရက်သားအစ်စ်မှန်ဆိုရင်တိုက်ပွဲဖြစ်တဲ့နေရာနဲ့ဝေးဝေးနေကြမှာပေါ့လို့ရေးထားပါတယ်။နောက်တစ်ယောက်ကတော့ပီတာကိုကိုပါ။နှစ်ဖက်လုံးမှာတာဝန်ရှိသလိုတာဝန်အရှိဆုံးကတော့အစိုးရတက်မတော်လို့ဆိုပေမဲ့တာဝန်အမဲဇုံးလို့လည်းပြန်ပြောရမှာပါပဲ။ကျွန်တော်တို့ရွာတွေမှာကြည့်လိုက်မယ်ဆိုရင်ရာဇဝတ်မှုကျူးလွန်တာချင်းအတူတူအစိုးရတက်မတော်ဘက်ကအဆိုးဆုံးပါပဲ။ကြောက်ရတာချင်းအတူတူအစိုးရတက်မတော်ကိုပိုးပြီးကြောက်ရတာအမှန်ပါကျွန်တော်တို့ပြည်သူတွေအတွက်အကာအကွယ်မဲ့လွန်းနေပါပြီအဖြေကတော့ရှင်းပါတယ်ပြည်သူတွေကိုငဲ့ပြီးငိမ့်ချမ်းရေးလိုလားကြတဲ့တိုင်းရင်းသားလက်နက်ကရဲတနိုင်ငံလုံးမှာရှိတဲ့ပြည်သူရဲ့ဘာလို့စံတာမပြည့်ရတာလဲဆိုတာအလုံးသိနေကြတဲ့အတိုင်းပါပဲလို့យေတာထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါနောက်ထပ်စာရေးလဲအီးမေးလ်တွေနဲ့တော့ဒီ Facebook ပေါ်ကပို့ပို့ထားရတော့တော်တော်များရှိနေပါသေးတယ်နောက်စာစောင်ကတော့မောင်ဝင်းဟန်အင်းလေးပါသူကတော့အခုလိုစန့်ကျင်ဘက်လက်နက်ကင်အဖွဲ့အစည်းနှစ်ခုကြားမှာအပြစ်မရှိတဲ့အရသာပြည်သူတွေတည်ချေထန်ရတာတွေအိုးရင်စွန့်ခွာထွက်ပြေးနေရပြီးစားရမယ့်တောက်ရမယ့်ပညာမသင်နိုင်ချမ်းမရဆရှောက်မှုမရစတဲ့ဒုက္ခဆင်းရဲမှုတွေနဲ့ကြုံတွေ့နေရတာနှစ်80တောင်ရှိနေပါပြီဆိုရဆက်ဆက်အခုလိုစစ်ဘေးစစ်တမ်းကြောင့်ပြည်သူတွေရဲ့လူမှုဘဝတွေလုံခြုံအေးချမ်းမှုကိုတာဝန်မယူနိုင်တာစိတ်မကောင်းစရာပါလွတ်လပ်ရပြီးကလေးကဖြစ်နေတာဆိုတော့လွတ်လပ်တဲ့နိုင်ငံတကာနိုင်ငံရဲ့အနေအထားကအနှစ်သာရကင်းမဲ့နေတယ်လို့ပဲပြောရမလို့ဖြစ်နေပါတယ်ဆိုပြီးသူကရေးပါတယ်နောက်တစ်ယောက်ကတော့ဝင်းဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့2008အခြေခံဥပဒေမပြင်းစင်နိုင်သေးရဒီလိုပြဿနာတွေမကြမ်းမကြာဖြစ်နေမှာပါပဲဒီမိုကရေစီစံချိန်စံညွှန်းအရပြည်သူတွေကတခဲနဲ့ထောက်ခံရွေးချယ်ပေးလိုက်ပြီးတက်လာတဲ့အာဏာရအစိုးရအောင်မှာစစ်တပ်ပြည်ရေးရေးနေဆက်ရေးရဌာနတွေမရှိသေးရဒီလိုဖြစ်နေအောင်မှာပါပဲဒီလိုသာဆက်သွားနိုင်မယ်ဆိုရင်တိုင်းပြည်အတွက်ပို့ပြီးရင်းလေးစရာတွေအများကြီးရှိနေနိုင်မှာသေးတယ်ဆိုပြီးရေးပါတယ်နောက်တစ်ယောက်ကတော့ AW ဆိုပြီးတော့သူ့အကောင့်ကိုနာမည်ပေးထားပါတယ်သူကတော့အခုကဘယ်နေရာပဲကြီးကြီးပြည်သူလူထုအတွက်ကအရန်ကိုအကာအကွယ်မဲ့တဲ့နိုင်ငံလို့ဖြစ်နေတာပါတဲ့ဒါကဘယ်သူကြောင့်ရလို့မဟုတ်ဘူးချင်းသုံးတဲ့စနစ်ဆိုးတွေကြောင့်ဖြစ်ရတာပါလူပြောင်းမှုမလို့သမ္မတတွေဝန်ကြီးတွေကာဝေးဦးစီးချုပ်တွေဒူးစီးချုပ်တွေပြောင်းနေစရာမလို့အဓိကစနစ်ဆိုးတွေသာပြောင်းဖို့လိုတာပါဒါမှသာပြည်သူအတွက်အကူရလည်းရှိစည်ရတဲ့အနေထားလည်းရှိလာမှာမလွဲမသွေပါဆိုပြီးသူကရေးထားပါတယ်ဆိုတော့တောထရှင်ရဲ့စာရည်ထဲမှာတော့မတူကွဲပြားတဲ့အမြင်တွေတွေ့ရပါတယ်ရေဝီယာပြောမယ်ဆိုရင်တော့ဒီနယ်မြေဒေသမလုံခြုံရင်တရားဥပဒေစိုးမိုးရေးရလည်းနောက်ဆက်တွဲအနေနဲ့ပြက်ပြားလာတတ်ပါတယ်ဟိုပိုဆိုးတာကတော့ပြောမယ်ဆိုရင်ဒီဖမ်းနဲ့စီးတဲ့ဖြစ်စဉ်တွေဖမ်းဆီးထားတော့မှအသက်ဆုံးရှုံးတဲ့အထိဖြစ်တာတွေရှိရင်လည်းတာဝန်ယူမှုတာဝန်ခံမှုတွေလည်းမတွေ့ရတော့ဖြစ်နေပါတယ်ဆော့ဆော့တော့ဆရာဦးဖေသန်းကဒီနေရာမှာကျွန်တော်တို့ဟိုစနစ်မကောင်းတာကိုလည်းထောက်ပြထားတာလည်းရှိခဲ့ပါတယ်ဆိုတော့ဒီနေရာမှာဆရာဦးပေသံကဗျာဟိုတာဝန်ယူမှုတာဝန်ခံမှုတွေဖြစ်ခဲ့တဲ့ကိစ္စတွေမှာအားနည်းနေရတာတွေကရောအထက်ကဘာကြောင့်ဖြစ်ရတာလဲဒီလိုတာဝန်ယူမှုတာဝန်ခံမှုတွေအားကောင်းလာဖို့ကျွန်တော်တို့မှလုပ်နိုင်တဲ့နည်းမရှိတော့ဘူးလားဆရာ
ဟုတ်ပါတယ်တာဝန်ခံမှုတာဝန်ယူမှုကဒါဖြစ်ဖြစ်နေတဲ့အချိန်မှာတော့ဟိုဒါမျိုးတွေကတည့်ရခဲ့ပါတယ်အဲဥပဒေဆိုတာကကျွန်တော်နိုင်ငံမှာဘယ်လိုလဲဥပဒေဒီကစုမှုကအားနည်းတဲ့အချိန်မှာအဖြစ်ဖြစ်တဲ့ဒေတာတွေမှာရှင်ဥပဒေဆိုတာလုံးဝမရှိတော့အာကျွန်တော်ပြည်သူကခံစားနေရပါတယ်အဲဒါကြောင့်ပြည်သူကလက်သက်လုံးကိုဟိုကြောက်နေရတာပေါ့နော်ဒါမှမဟုတ်စစ်မှုတွေကိုလာကြည့်ရင်ဘယ်သူကပိုဆိုးတယ်အဲဘယ်သူကကောင်းတယ်ဆိုတာကိုလည်းအဲတကယ်တမ်းမြင်နိုင်ပါတယ်ဒါတော့ဒီချိန်မှာတော့ဝါကြီးနေတယ်များနာပေါ့ဗျာဒါတော့တကယ်တမ်းတာဝန်ခံမှုတာဝန်ယူမှုရှိနေဆိုရင်တော့အဲ့ဒီခုနကပြောတဲ့ပြည်ထောင်စုကမှာပါဝင်ပတ်သက်နေတဲ့အဖွဲ့အစည်းတွေပေါ့နော်စံတော်နဲ့တိုင်းပြည်နဲ့တိုင်းအဖွဲ့တွေကပထမဆုံးသူတို့က
ဒီကိစ္စကိုဖြေရှင်းရလိမ့်မယ်။ထက်တဲ့ကိုယ်ပေါင်းပတ်သက်နေတဲ့လက်မှတ်တွေအဖွဲ့တွေမှာတာဝန်ရှိပါတယ်။ဉာဏ်ရည်စကောင်းကိုရောက်ဖို့အတွက်အပြည့်အစုံမျက်မှတ်တရနဲ့ရှင်းလင်းဆောင်ရွက်ဖို့လိုပါတယ်။ဒုတိယတာဝန်ရှိသူတွေကတော့ဒါနိုင်ငံတော်အစိုးရဖြစ်ပါတယ်။ဒီကနိုင်ငံတော်ရဲ့တည်ရေးဆိုင်ရာဥတွေရှင်းမှုရေးတရားဝပြည်ရေးဒါရီတာဝန်ခံတာဝန်ယူရတဲ့အခွင့်အရေးဖြစ်ပါတယ်။ဒီကြောင်ဆောင်ရမှုပြားပြီးတောင်းဆိုမှုတွေကအားနည်းနေတယ်လို့ကျွန်တော်မြင်တယ်။နောက်တာဝန်ရှိတဲ့သူကတော့တတိယမြေရာတမားတွေဖြစ်ပါတယ်။တတိယမြေရာတမားတွေကမြေကြီးကိုကိုင်းကိုင်းအမှန်တရားတွေကိုပြည်သူတွေကိုရဲရဲဝံ့ဝံ့ချက်ပြဖို့လိုပါတယ်။တတိယတမားတွေချက်မှရဲ့ရှင်းပြကိုရှင်းရှင်းလင်းလင်းမပြုရှင်။ပြည်မှာအချက်မှကိုမချက်ပြရဲဘူးရှင်။ပြည်သူကအချက်မှကိုမသိကြည့်တဲ့အမားအမားခွဲချနိုင်လည်းနဲ့အောက်ချီမှာအရှင်းရှင်းစိတ်ဝမ်းဆဲပြပြီးမချူးကြီးမြင်းမြင်းနဲ့ခဏချက်သွားနေကြရပါလိမ့်မယ်။အဲ့တော့နိုင်ငံတော်ရဲ့ဒုက္ခအားလုံးရဲ့မြစ်ပြခံရတာဒီရင်းစစ်တဲ့ဖြစ်ပါတယ်။အဲဒီရင်းစစ်ကိုရက်တာမှတ်တာရင်ဒါကျွန်တော်တို့ချက်ရနေတာကတာဝန်ကိုဟိုထပ်ဆောင်နိုင်မှတ်တာရင်ဒါကျွန်တော်တို့မှလည်းအကုန်လုံးအခက်အခဲကနော်တာဝန်ခံမှုတာဝန်ယူရှိမယ်လို့ကျွန်တော်တို့ကလည်းပြန်ပြီးသုံးသပ်ပါတယ်နော်
။ဟုတ်ကဲ့ဆရာဦးပေးတဲ့ဆွေးနွေးရခြင်းစုပါ။ဆိုတော့ဆရာဦးသိန်းတန်းဦးရဲ့သဘောထားကိုခင်ဗျာအခုကျွန်တော်တို့လက်ရှိဖြစ်စဉ်တွေမှာတာဝန်ယူမှုတာဝန်ခံမှုတွေအားနည်းနေရတာအဓိကဘာကြောင့်လဲ။ဟိုဒီလိုတောင်းရင်မှုတောင်းခံမှုတွေအားကောင်းလာလို့ဆိုရင်ကျွန်တော်တို့လုံနိုင်တဲ့နည်းတွေဘာတွေများရှိမလဲဆရာ
။ဟုတ်ကဲ့ရတောင်းရင်မှုတောင်းခံမှုဆိုတာတော့ကျွန်တော်ဗမာပြည်မှာဘယ်တော့မှမရှိခဲ့ဘူး။1962ခုနှစ်ဆယ်ရည်ကြောင်ကျောင်းသားတွေကိုလက်နဲ့နဲ့ကျောင်းသားတွေကိုစက်ပစ်တယ်နော်။လက်နဲ့နဲ့အကြမ်းဖက်ပြီးတော့စက်ပစ်တယ်။ဒီကျောင်းသားတမိုင်းဝင်ကျောင်းသားသမဲကကျောင်းကြီးဘုံနဲ့ဖြိုးပစ်တယ်ဘယ်သူမှမတောင်းမှန်ဘူး။ဘယ်သူမှတာဝန်မယူဘူး။ဒါအင်မတန်ထင်ရှားတဲ့ရာဇဝတ်မှုကြီးရဲ့က1980လေးဦးတန်ရေခင်1985ရွှေလိုကို1986မှတ်ရပြီးဟိုသူသဖြင့်တော့1980လေးလို့သမားရေခင်နဲ့1980လေးဒီဇင်ဘာဦးတန်ရေခင်နေပါလက်နဲ့အာကိုနဲ့အကျန်းဖက်ဖြူခွင်းနဲ့ကိစ္စကြီးရဲ့ဘယ်သူမှတာဝန်မယူတာဝန်လည်းမခံပြောကြလည်းမလုပ်ကျွန်တော်တို့ပြည်သူလူကိုမျိုးလုံးနဲ့လည်းမထည့်ဘူးရေးလည်းမလုပ်ဘူးဖြေရှင်းစရာမရှိဘူးထင်တယ်1988မှာဒီအာနာသိန်းစစ်စိုးရရဲ့ပြည်ညာချင်းရလူ3000ကျော်ပြည်တယ်လူ3000ဆိုတော့နည်းတဲ့ရေးတယ်မဟုတ်တာအဲ့ဒီပြည်တယ်ဖြည့်ရှင်းစရာမလိုဘူးဒီကနေ့ဆက်ပါဆိုတော့ကျွန်တော်တို့ဗမာပြည်မှာတာဝန်ယူမှုတာဝန်ခံမှုကဘယ်တော့မှမတည်ရှိခဲ့ဘူးလို့ပဲကျွန်တော်တို့ပြောရပါတယ်အဲ့တော့အခုလည်းပဲပြဿနာတွေအများကြီးဖြစ်တယ်ဥပမာအင်းဒီမှာဒီလိုလူသားမှုတွေဖြစ်တယ်ဟာလူသားမှုကိုပေါ်ထုတ်တဲ့ဝါလုံးတို့ကိုနိုင်ငံတော်ဒီပြဿနာဖောက်တယ်လို့ယူဆပြီးတော့ဒါဒီမှာကျန်တော့ဒီဝဲဥပေကိုချိုးပေါက်တယ်ဆိုပြစ်ဒဏ်နေပေးတယ်အဲ့တော့ကျူးလို့နဲ့ကျူးလို့ပြစ်ပေးလိုက်တယ်ပြီးတော့ပြန်ထုတ်လိုက်တယ်စသဖြင့်ပေါ့နော်တလျှောက်လုံးကြည့်လို့ကျွန်တော်တို့တိုင်းမှုတာကဘာမှမရှိဒါကျွန်တော်တို့ရိုးသားသားအဖြစ်မှန်တိုင်းပြောမှာအဲ့ဒီမှာတစ်ဖက်ကပြန်ကြည့်မယ်ဆိုရင်အဓိကတာဝန်ရှိတာကနိုင်ငံတော်သူ့ရပေါ့ဗျာဒီလိုကိစ္စတွေကိုတရားဥပဒေစိုးမိုးဖို့လို့ကိုသူ့တာဝန်ရှိတာပဲကိုတိုင်းသူကြီးသားကိုဘယ်သူကနှိမ့်ဆက်နှိမ့်ဆက်နိုင်ငံတကာနဲ့ကိုယ့်နိုင်ငံကိုယ့်ဘက်ကဖြစ်ဖြစ်တစ်ဖက်ကဖြစ်နှိမ့်ဆက်ရင်သူ့မှာတာဝန်ရှိဒါပေမဲ့တို့တောင်းတာမလုပ်နိုင်ဘာလို့မလုပ်နိုင်လဲဆိုတော့ကျွန်တော်တို့ကြာအေးစုကြီးရဲ့နောက်ဆုံးတော့ကြောင်းပြတူရင်ဘုတ်တေဥပေါ်တာပဲ2008ဘွဲ့တူဝင်ချန်ဦးလေးရာကျွန်တော်တို့ရဲ့ရတားဆွေရဟာတက်မတော်နဲ့ပတ်သက်လို့ဘာမှပြောနိုင်ကြကြိုးစုလို့ရှိတဲ့အခြေအနေမျိုးမရှိအဲ့တော့တက်မတော်နဲ့ပတ်သက်တဲ့အစ်ဆရာမျိုးတွေမှာဘာမှတိုင်းသူပြည်သားကိုကာကွယ်ပေးနိုင်တဲ့ဓာတ်မျိုးမရှိပါဘူးနောက်တော့တစ်ဖက်မှာလည်းသမဂ္ဂ EU လို့ခေါ်တယ်နိုင်ငံနဲ့နိုင်ငံကျူးလွန်တဲ့အစ်ဆရာမျိုးတွေဒါတိုင်းဒီကမှာလုပ်တဲ့ကိစ္စတွေမှာလည်းနိုင်ငံတော်သူကဩဇာအာဏာရှိတဲ့နေသားမျိုးမရှိဘူး။အဲ့တော့အဲ့ဒီအခြေအနေကိုပြင်မြင်တော့ကျွန်တော်တို့ကဒီဒူရူကစာနာမင်းနဲ့ရွေးချယ်တင်ရောက်တဲ့အစိုးရတရားဟာတန်ပြည်ရဲ့အချုပ်ချာအာဏာအကုန်လုံးကိုကိုင်ကွယ်သုံးစွဲနိုင်တဲ့အခြေအနေမျိုးတစ်ခုရောက်အောင်လုပ်ရလိမ့်မယ်။တိုင်းပြည်ထဲမှာရှိတဲ့ဘယ်အဖွဲ့အစည်းရမဆိုဝန်ထမ်းအဖွဲ့အစည်းအဖြစ်ကိုယ့်ကိုယ်ကိုသဘောထားပြီးတော့ဒါသက်ဆိုင်ရာဒူရူကရွေးချယ်တင်ရောက်တဲ့လည်းဒီအစိုးရအဖွဲ့ကိုသစ္စာခံပြီးတော့ကိုကဲမှုကိုထယူနိုင်ခံယူရမယ်ဆိုတဲ့အခြေအနေမျိုးတွေကပေါ်ပေါက်လာမှတာလေဒါကတော့ကျွန်တော်ဒီဘက်ကဒီဘက်ဆိုင်ကိုပြောတာပေါ့နော်ကျွန်တော်တို့ကတာဝန်ယူတာမဟုတ်ဘူးအစိုးရအနေရှိတယ်မှာဖြစ်တယ်နောက်တစ်ဖက်ကလည်းခုနဒီဖက်က EU တွေဘက်ကကျူးလွန်တဲ့ဒီစားတွေမှာလည်းပဲဒလူတွေလုပ်ရင်တော့လူလူကစက်ကျင်ပါပဲနော်စက်ကျင်လာပါပဲလူလူကသနာစရာလုံးကောင်းပါတယ်ကြွားကြွားတဲ့ကောင်ခတ်တဲ့ကြားထဲကဒီစားပင်မှာဒီရတာကြောက်ပါတယ်နော်အကုန်လုံးအဲ့ဒီဒေတာမျိုးမှာပဲအကာအကွယ်မှသူတို့မရနိုင်တဲ့အနေအားမျိုးမှာပြည်ရင်းစစ်ကြီးရုပ်ကော့ဖြစ်တဲ့ပြည်ရင်းစစ်ကြီးငြိမ်းချမ်းတော်မှသာဒီကျွန်တော်တို့ဒီလိုအိစမျိုးတွေရှောင်လို့နိုင်မှာဖြစ်တယ်ဒါကျွန်တော်တို့လည်းမကြောက်တာပေါ့နော်ကျွန်တော်ပြောလိုပါတယ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုစာရေးပြဖို့ထားတာတချို့လည်းရှိပါသေးတယ်အရင်ဆုံး စာတော်တော့ခိုင်ယိုးမရဲ့စာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ
မြန်မာဓမ္မတော်ကမကြာခဏပြောသံကြားတယ်ဓမ္မတော်ဟာတရားဝင်ဥပဒေနဲ့အညီဖွဲ့စည်းထားတဲ့ဓမ္မတော်လို့ခေါင်းဆောင်ပြောနေကြတယ်သို့သောတရားဝင်တပ်ဖွဲ့ဖြစ်လို့တရားဝင်ဥပဒေကိုချိုးဖောက်ခွင့်ရနေလုံနေတာဟာတနိုင်ငံလုံးတုပ္ပစရာဂိုင်းကျုပ်လို့ဖြစ်နေပါတယ်ကျွန်တော်ယုံကြည်သုံးသပ်မြင်တာကတော့ဒီနိုင်ငံရေးအရာအချိုးမမြင်များတဲ့အခါမှာထွက်ပေါက်သည့်ခံယူချက်နဲ့လုံနေတဲ့သဘုံတပ်ဖွဲ့တွေဆိုတာမော်မြတ်သူတို့လုံရက်လို့သုံးသပ်ပါတယ်အခုဖြစ်နေတဲ့ AA အဖွဲ့ရဲ့လုံရက်ကိုလည်းစောင့်ကြည့်ဖြစ်ပါတယ်ဒါမဲ့လည်းသူတို့အဖွဲ့လုံရက်တွေဟာအတိုင်းအတာတစ်ခုထိဆောင်းဆောင်ထိန်းထိန်းနဲ့ပွင့်လင်းမှုရှိရှိတရားဝင်ထုတ်ဖော်ပြီးစစ်ဆေးခေါ်ယူမိမြန်တာတွေကိုအများအပြားတွေ့ရပါတယ်လူခွင့်ရေးကိုချိုးဖောက်နေတယ်လို့ပြောလို့တော့မရသေးဘူးထင်ပါတယ်တိုက်ပွဲနဲ့ဗေးကြံနှံကြက်ရှိနေတဲ့ဒေသတိုင်းမှာကတော့ဒီလိုပုံစံမျိုးဖြစ်တတ်တာပါတကယ်လို့အေးအဖွဲ့ကခေါ်ယူစစ်ဆေးတဲ့အခါမြမထမတော်လို့လက်နက်လူရဲဆိုပြီးအကြောင်းပြချက်နဲ့ပြည်သူတွေကိုတပ်ဖြတ်ရိုက်နှက်လာပြီးဆိုရင်တော့လူခွင့်ရေးကိုချိုးဖောက်လာပြီလို့တခြားလူတွေပြောနေစရာမလိုပဲသူတို့ကိုထောက်ခံနေတဲ့သူတွေကအလိုလိုထောက်ပြပြောဆိုကြမှာပါဒါဟာအယူသားဆုံးအဖြေပါပဲအခုချင်းလွတ်တော်အမတ်တယောက်ကိုလောလောဆယ်ဖမ်းဆီးစစ်ဆေးနေုံတတ်တတ်နေတော့ပြပကအဖွဲ့စည်းတချို့ကလူတွေပြောသလိုအာနာပါဝါအုတ်ထုတ်ဆောင်ပြီးအားသုံးပြောဆိုနေသလိုမျိုးမြင်မိတယ်သဘောပေါက်မှာကလွတ်တော်အမတ်ဆိုတဲ့ခေါင်းစဉ်တက်ပြီးမင်းမြန်းစစ်ဆေးတာလားသူ့ရဲ့တရားရည်တည်ချက်လုံးရဲ့အမောင့်ပယောကကိုတည်ကျင်လို့စစ်ဆေးတာလားသုံးသပ်သင့်ပါတယ်အမှန်စင်စစ်လွတ်တော်အမတ်ခေါင်းစဉ်အောက်ကဖမ်းဆီးစစ်ဆေးတဲ့ဆိုရင်ဒေါက်တာအေးမောင်ကိုလည်းတိုင်းပြပြပြဂုံးသိက္ခာရှိတဲ့လွတ်တော်အမတ်ချင်းအတူတူအတန်းကျဲလောင်စွာဒန်းတူရက်တီဝေဖန်ထောက်ပြတင်တယ်လို့မြင်ပါတယ်
။ဟုတ်ကဲ့နောက်တချို့စာတွေတော့မခွန်ညိုပဲထပ်ပြီးဖတ်ပြပေးပါဦးခင်ဗျာ
။ဟုတ်ကဲ့ကချင်စော်ဘွားလို့ရေးထားတဲ့အကောင့်ပိုင်ရှင်ပါမင်္ဂလာပါ VOE ဒီကိစ္စနဲ့ပတ်သက်ပြီးနည်းနည်းဆွေးနွေးကြပါတယ်2019အတွင်းမှာတင်စစ်ပွဲရဲ့ပြိပက္ခကြောင့်ရပ်သားတည်ဆုံသူအရေးတွဲဟာ30နဲ့အထက်ရှိပါတယ်တည်ဆုံရတဲ့အကြောင်းရင်းကိုပြန်ကြည့်ရင်1တန်တရားရှိတာကြောင့်2လက်နက်ဗျံပရာပြစ်ခတ်ခြင်းနဲ့မိုင်းနှင်မိခြင်းပြီးတော့3ကအခွန်ကိစ္စတွေကြောင့်တည်ကြရပါတယ်ရှင်းရှင်းပြောရရင်ရပ်သားတွေအကာအကွယ်မဲ့နေရတာဟာဘသူကမှအကာအကွယ်မပေးလို့ဖြစ်ပါတယ်ရပ်သားတွေရဲ့အသက်လုံခြုံရေးကိုတော့နှစ်ဖက်စလုံးသောလက်နက်ကိုင်များကတာဝန်ယူပေးမှပဲလုံခြုံပါလိမ့်မယ်သူတို့ကိုယ်တိုင်ကပဲအဓိကပါအဖြေကတော့အ мян ဆွေးနွေးမှုပြုပြီးစီရေးအရှိအ мян လျှော့ချနှစ်ဖက်တက်ကမိမိတပ်ဖွဲ့ဝင်တွေကိုစီးနဲ့ကန်းနဲ့ဖြစ်အောင်ညွှန်ကြားပြီးအရက်သားဘေးကင်းရေးနဲ့လုံခြုံရေးကိုဦးစားပေးတတ်တဲ့ခံယူချက်ထားပါမှဒီပြဿနာရော့ကျမှာဖြစ်ကြောင်းဆွေးနွေးလိုက်ရပါတယ်လို့ရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါနောက်ထပ်စာတစာကတော့မိတ်တီလာမျိုးကဦးစိန်မောင်မှာမဆုမြတ်မွန်ဖတ်ပြပေးပါဦးခင်ဗျာ
ရခိုင်မြောက်ပိုင်းလက်နက်ကိုင်ပဋိပက္ခတွေကြားကမြေစာပေတွေအကြောင်းကိုဆွေးနွေးဖို့ရခိုင်မြောက်ပိုင်းဒေသကိုအခုဘသူတွေအုပ်ဆိုးနေတယ်လဲလို့မေးချင်ပါတယ်။အဖြေကတော့ရခိုင်မြောက်ပိုင်းဒေသကိုလှုပ်ချင်ရလှုပ်နိုင်နေတဲ့အဖွဲ့အစည်းတွေကအုပ်ဆိုးနေတယ်လို့အဖြေရပါတယ်။ AA ကရခိုင်ပြည်နယ်မှာနေထိုင်ရပ်တည်ခွင့်ရှိတယ်လို့သဘောထားနေတယ်။တပ်မတော်ကတော့ရခိုင်ပြည်နယ်လိုငြိမ်းချမ်းတဲ့နယ်မြေမှာလက်နက်ကိုင်ဆောင်ရပ်တည်နေတာကိုလက်မခံဘူးလို့ဆိုနေတယ်။ဒီသဘောထားကွဲလွဲမှုစိစက်မရတာကြောင့်လက်နက်ကင်တိုက်ပွဲတွေပြင်းထန်လာပြီးလှုပ်ချေရလှုပ်နိုင်သူတွေကအုပ်ဆိုးနေတဲ့အခြေအနေဖြစ်နေပါတယ်။အုပ်ချုပ်ရေးပြက်ပြားနေတယ်၊လုံခြုံရေးအာမခံချက်မရှိဘူး၊တရားဥပဒေစိုးမိုးရေးကလည်းမခိုင်မာတော့မြေစာပေရခိုင်သားတွေအကာအကွယ်မဲ့နေပါတယ်။ဆန့်ကျင်ဘက်နှစ်ဖက်အုပ်စုတို့ရဲ့လှုပ်ချေရလှုပ်တာခံနေရပါတယ်။လုံခြုံရေးကတော့အာမခံချက်မရှိပါဘူး။မိမိကိုမိမိလုံခြုံအောင်လှုပ်ကြရတယ်။ဒါကတော့ဘေးလွတ်ရာပြေးကြရတာပေါ့။အစိုးရအနေနဲ့ကာကွယ်အုပ်ချုပ်ပေးဖို့ဝင်ပေါက်မရှိဘူးအားလုံးပိတ်နေတယ်ဒီအခြေအနေတွေကင်းလွတ်စေဖို့ကတော့ရခိုင်မျိုးသားပါတီနဲ့ရခိုင်အမျိုးသားများကဘယ်ဘက်ကိုမှအားပေးထောက်ခံအကူအညီမပြုဘဲနှစ်ဖက်စလုံးအပြစ်ရက်ပြီးတိုက်ပွဲတွေရက်ဆိုင်ပေးဖို့အုံနဲ့ချင်းနဲ့ဆန္ဒပြတောင်းဆိုရမယ်ငြိမ်းချမ်းစွာဆွေးနွေးခြင်းနဲ့ဖြေရှင်းဖို့တောင်းဆိုရမယ်အစိုးရကိုအပြစ်တင်ဝေဖန်တာတွေချော့ပြီးလက်တွဲဆောင်ရွက်ကြရမယ်ဒီနည်းနဲ့သာလျှင်လုံခြုံဘေးကင်းတဲ့အဖြစ်ကိုရနိုင်ပါတယ်အစိုးရကလည်းဝင်ပေါက်ပွင့်ပြီးချောင်းဝင်ဆောင်ရွက်ပေးနိုင်မယ့်နည်းလမ်းဖြစ်လိမ့်မယ်လို့ယူဆပါတယ်
။ဟုတ်ကဲ့ဒါတော့ဥစိန်မောင်ဖြစ်ပါတယ်။ဆိုတော့တော်တော်များတော့ထောက်ပြတာတော့ဒီလိုပြဿနာတွေအခြေခံတွေကတော့ဒီပြည်ရင်းငင်းငင်းရေးပြဿနာနောက်2008ဖွဲ့စည်းပုံဆိုတာမျိုးထောက်ပြပါတယ်။ဒါပေမဲ့တခုရှိတာဟိုလက်တလောအခြေအနေမျိုးမှာဒီပြည်ရင်းငင်းငင်းရေးတို့2008ဖွဲ့စည်းပုံပြင်ဆင်ရေးတို့ဆိုတာချက်ချင်းလင်ငင်းလဲအကောင့်ထဲပေါ်လာအောင်မှမဟုတ်တော့ဟိုဒီကြားထဲမှာဒီအရက်သားတွေဒီလိုလက်နက်ကပြပြတွေထဲမှာလုံခြုံမှုရှိဖို့ဆိုရင်လုံနိုင်တဲ့နည်းလမ်းတွေရောဘာတွေများရှိနိုင်မလဲ။ဆရာဦးပေတန်းအရင်ဆွေးနွေးပြပါလားခင်ဗျာ
။ရက်သားတွေကတော့ဗျာဟိုမဖက်မကြားမှာကြားရတယ်ဆိုတော့ဒီလိုအခြေအနေကဒီလိုကဒီဒေသတွေကချောင်ချားနေအောင်ကိုယ်မျိုးဟာနဲ့ကြိုးစားနေကြတဲ့ တဘောပဲကျွန်တော်မြင်ပါတယ်အဲဒီအခြေအဖက်ကလည်းဒီပေါ်မှာတာဝန်ခံမှုတာဝန်ယူမှုလုံးဝမရှိဘူးအစီအစဉ်ဆောင်စကားမျိုးဆိုတော့မှအခြေအကဟိုဒီကနေကူရီပတ်မှုတာကြီးမလုပ်နိုင်ဘူးဒီဗီဒီယိုကတော့ခုခုရမင်းနေပေါ့ဗျာအခုမှအာကူမရဘူးအာကူဖို့ကြာတဲ့အဲနှစ်ဖက်ကြားမညအောင်ပဲဒီလိုမှချောင်းချီရတာပေါ့
လွတ်တော်အပိုင်းတို့ဘာလို့ရောလုံနိုင်တာနီးလန်းနေဘာများရှိနိုင်လဲဆရာ
အဲလွတ်တော်အပိုင်းကတော့တွားနေတယ်ဘာမှကိုမလုပ်နိုင်ဘူးအဲလွတ်တော်ကျွန်တော်ကငင်းငင်းရေးနဲ့တွားပြီးစကားပြောလဲအဲအခြေတင်လဲလက်မခံဘူးအဲဒီလိုအားလဲဒီလိုအားနဲ့ဒီလိုအားလားလုံးချာလိုက်ပြီးတော့ဘလို့ချို့ငင်းငင်းနဲ့ပတ်သက်ပြီးတော့ခရီးချက်ရမယ်ဘလို့ပုံမှန်ရက်ပြချက်ငါမှန်တယ်ရက်ပြချက်ဆိုတော့အာဒီလိုဖြစ်တော်တယ်မှာမသိရဘူးသူတို့အားတရားအားလားနိုင်ရနိုင်ရပဲအဲလုံးဝပြီးတော့ကြိုးစားနေရတယ်အဲတူတူကိုငါတို့ကောင်းတယ်သူတို့ကောင်းတယ်ဆိုတော့ပုံရိပ်ကိုပြဖို့တော့ပဲကြိုးစားနေရတယ်တကယ်တော့ဖြစ်တော်တယ်မှာငင်းငင်းနဲ့ပတ်သက်တဲ့ဆက်တဲ့ဝင်အချိန်ရမှာလားရမယ်အောင်လို့တာဘာတစ်ခုမှမရှိဘူးအခုဒီကိုပြင်ဆင်နေရလဲစစ်တော်ထဲမှာလဲအချင်းအများကြီးကြာပြီးတော့အလားဘာမှဟိုမြောက်ဒီမြောက်ပြီးသွားတော့တယ်အဲဒါကြောင့်တော့အဆောင်ကြီးတွေကလည်းစစ်ပါမပြောခဲ့တာပေါ့အဲလို့တော့ပုံကြီးကိုပြင်နိုင်ရှင်နိုင်ဖို့ဆိုတာဒီတက်ကမှမရှိနိုင်တော့ဘူးဆိုတာအဲ့ဒါအဖြေပဲ
โอเคပါဝင်ဆွေးနွေးပြည့်တဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးပေသန်းရှင်နေရေးဦးသိန်းတန်းစာရေးသားပေးပို့သူတွေနဲ့တောထက်ရှင်တွေအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကောင်းလင်းဦးဆွေးနွေးတင်ဆက်တဲ့စနေည VO ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ VO ရထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တေးသချင်းတောင်းညင်နဲ့ဆိုရင်တော့စာရေးသားပေးပို့ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်စာတိုက်ကတဆင့်ဆက်သွယ်ခြင်းနဲ့ဆိုရင်တော့လိပ်စာက VO မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်တတာမှတ် 855 ရန်ကုန်စာတိုက်ကြီးဖြစ်ပါတယ်ဒီကနေ့ညနေပိုင်း6နာရီခွဲကနေ9နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ1925တို့မှာဖမ်းယူနားဆင်ပါ။အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြမှာပါ
။ဒီမိုကရက်တစ်ကြီးဆိုထားတဲ့အောက်လွှတ်တော်မှာသမ္မတဒေါ်နယ်ထရန့်ပေါ်မှာတရားဆွဲဆိုနိုင်ရင်စုံစမ်းစစ်ဆေးမှုတွေအတွက်တက်တေဖြစ်တဲ့မင်းမြန်လိုတဲ့ပုံကိုဆင်းကိုအောက်လွှတ်တော် Republican အမတ်တွေကစနေနေ့မှာတင်သွင်းခဲ့ပါတယ်။ဒီအမည်ဆင်းတဲ့မှာတော့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ရဲ့အသားဖြစ်သူအဖြစ်အခုလိုစုံစမ်းမှုပေါ်လောင်ဖွင့်ချခဲ့တဲ့အတွင်းလူပါပါဝင်ပါတယ်အခုလိုပေးပို့တဲ့ဆင်းတဲ့ကတက်တဲ့အားလုံးကိုတော့အောက်လွှတ်တော်စုံစမ်းကော်မတီဥက္ကဋ္ဌကခွင့်ပြုနိုင်ပွဲရမရှိပါဘူးယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီနဲ့သမ္မတထရမ့်တို့တယ်လီဖုန်းစကားဆက်သွယ်ပြောကြတဲ့နောက်မှတ်တမ်းတစ်ခုကိုထုတ်ပြန်ပေးမယ်လို့သမ္မတကစနေနေ့မှာပြောကြားလိုက်ပါတယ်ဇူလိုင်လတုန်းကသမ္မတထရမ့်နဲ့ယူကရိန်းသမ္မတတို့တယ်လီဖုန်းဆက်သွယ်စကားပြောတော့ကနိုင်ငံရေးအရသူ့အတွက်တခုခုလုပ်ပေးဖို့သမ္မတထရမ့်ကတွန်းပြီးပြောခဲ့တာထွက်လာတဲ့အတွက်သူ့ကိုတရားဆွဲဆိုဖို့စုံစမ်းစစ်ဆေးမှုတွေလှုပ်လာစေပါတယ်အခုပြောတဲ့နောက်ဆုံးတစ်ခုကတော့ April မှာသမ္မတဇယ်လန်စကီသမ္မတအဖြစ်အရွေးကောက်ခံပြီးတိတ်မကြခင်မှာပြောဆိုခဲ့ကြတာဖြစ်ပြီးဒီပြောဆိုချက်အသေးစိတ်ကိုလူသိရှင်ကြားထုတ်ပြန်ပေးဖို့သူ့အတွက်ဘာမှပြဿနာမရှိဘူးလို့သမ္မတထရမ့်ကပြောပါတယ်အမေရိကန်နဲ့တရုတ်တို့ကြားကုန်သွယ်ရေးဆွေးနွေးမှုတွေဟာတိတ်ကိုကောင်းမွန်နေတယ်လို့အမေရိကန်သမ္မတကစနေနေ့မှာပြောကြားလိုက်ပါတယ်။ဒါပေမဲ့အမေရိကန်နိုင်ငံအတွက်မှန်ကန်တဲ့သဘောတူညီချက်မျိုးရမှာတော့အလုပ်ဖြစ်မယ်လို့လည်းပြောပါတယ်။ဆွေးနွေးမှုတွေဟာသူဖြစ်စေချင်တဲ့နှေးကွေးနေကြောင်းနဲ့တရုတ်ဘက်ကသဘောတူညီချက်အတွက်သူပေးနိုင်တာတည်းပိုလိုချင်နေတာတွေ့ရတယ်လို့လည်းသမ္မတကပြောပါတယ်။ပြည်ပကိုကိုယ်သဘောနဲ့ကိုထွက်ခွာတင်းရှောင်နေတဲ့ကမ္ဘောဒီးယားတိုက်ခိုက်ခံဆောင်ဆမ်ရန်စီကကမ္ဘောဒီးယားနိုင်ငံရဲ့66ကျင်းမြောက်လွတ်လပ်ရေးနေ့ဖြစ်တဲ့မနေ့ကစနေနေ့မှာတိုင်းပြည်ကိုပြန်မယ်လို့ကြေညာပေးထားတာကြောင့်နိုင်ငံတွင်းတင်းမာမှုတွေတိုးနေရကနေစနေနေ့ကတော့သူဟာမလေးရှားနိုင်ငံကိုရောက်သွားခဲ့ပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရမှုကမတ်တင်ဂီထိုက်ဖြစ်ပါတယ်။အတိုင်းပိုင်းဆိုင်ရာအင်ဂျင်နီယာဂျွန်အယ်လစန်ဖြစ်ပါတယ်။ဒီကနေ့မနေ့အတွက် VO ရဲ့အစီအစဉ်တွေကိုမနေ့6နာရီနေ့9နာရီအထိလိုင်းနံပါတ်32 40 48နဲ့လိုင်းလံပါတ် 190 အပြင် VO ရဲ့ Facebook စာမျက်နှာကပါထုတ်လွှင့်ခဲ့တာဖြစ်ပါတယ်။VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးပါ။သရရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးကြော်ရွှင်ပွဲရာနေ့တစ်နေ့ဖြစ်ပါစေ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.